Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်နိုဝင်ဘာလ4ရက်နေ့တောက်ချန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းထုံမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိမြွှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါမြောက်ကိုရီးယားနျူကလ িয়ার လုပ်ငန်းတွေကိုကူညီမှုနဲ့စင်ကာပူနိုင်ငံသားတို့ကိုအမေရိကန်အစိုးရကစွန့်ငွေထုတ်ပြန်လိုက်ပါတယ်မြန်မာအပအဝင်ကဘာတလွားငါးဖက်လုတ်တာတိမ့်နဲ့ချီးပြီးတေဆုံးချောင်းစစ်တမ်းတွေထွက်လာပါပြီပါကစ္စတန်မှာတော့ဝန်ကြီးချုပ်ဟောင်းအမရမ်ခမ်ဟာအပြစ်ခတ်ခံမှုကြောင့်ဒဏ်ရာရသွားပါလေဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေခဲ့ရင
်ကောင်းပါပြီရှင်ထိုင်းနိုင်ငံဘာဝင်ပြည်ပနိုင်ငံတွေကမြန်မာလုပ်သားတွေခေါ်ယူမှုအခြေအနေကိုတော့သတင်းတွေအပြီးမှအရေးဆုံးတင်ပြပေးမှာဖြစ်ပါတယ
်တောက်လျှောက်တော့ဒမဲနေရတော့တက်နေတာပဲဆိုတော့တဏှာကိုပုံမှန်အားဖြင့်တော့တပေါင်းကျော်လောက်တော့တောက်လျှောက်ဖြစ်နေ
မချာခင်မှာပြည်စုံနားဆင်ချင်ရပါမယ်ရှင်စကိုင်းတိုင်းကံပလူမြို့နယ်မှာတော့နေမည်ရှင်းလင်းကြောင့်ဒေသခံတွေထပ်ပြီးတော့တိတ်ဆောင်နေကြရပါတယ်။ထိုင်းနိုင်ငံတွင်းကလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်ချက်ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအပေါ်မှာထိခိုက်သက်ရောက်မှုစတဲ့သတင်းဆောင်မအနေနဲ့အတူနောက်ပိုင်းမှာတော့မြမရေးသုံးသက်ချက်ချက်မရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုစုံမှုကျော်တို့တင်ပြပေးကြပါအောင်ရှင်။
ယူကရိန်းနိုင်ငံတောင်ပိုင်းမှာညလုံးပေါက်ပစ်ခတ်မှုတွေနောက်ပိုင်းဇပိုစီးရီးယားနျူကလ িয়ার ဓာတ်ပစ်ဆိုင်မှာအသုံးပြုနေရတဲ့လျှက်စင်မီးတွေပြတ်တောက်သွားခဲ့ရပြီးတော့လုံးလုံးဆင်မှာတော့အရေးပေါ်ဒီဇယ်စီးသုံးဓာတ်ပစ်ဆက်ရုပ်ဆက်တွေနဲ့လေပတ်နေရတယ်လို့ IAEA နိုင်ငံတကာအနုမြူအေဂျင်စီကချက်သပရင်းနေမှာပြောပါတယ်ယူကရိန်းဆိုရရဲ့ Energo Item နျူကလ িয়ার ဓာတ်ပစ်ဌာနကတော့အခုလိုလျှက်စင်လိုင်းတွေနဲ့ဓာတ်ပစ်ဆက်ရုံခွဲတွေပြတ်စီးရတာဟာရုရှားရဲ့ပစ်ခတ်မှုတွေကြောင့်လို့အဖြစ်တင်ခဲ့တယ်လို့ရုရှားကလည်းယူကရိန်းကိုအဖြစ်တင်တာပါယူကရိန်းထင်းချုံနယ်မြေထဲမှာရှိတဲ့ဒီဆက်ရုံကနေကီလိုမီတာ50 60လောက်အကွာကနေရာတစ်ခုမှာဓာတ်လိုင်းတွေပျက်စီးတာတွေ့ရတယ်လို့ယူကရိန်းဝန်ထမ်းတွေက IAEA ကြွမ်းကျင်သူတွေကိုသတင်းပို့ကြောင်း IAEA ကြေညာချက်မှာဖော်ပြပါတယ်ပျက်စီးတဲ့နေရာတွေကိုပြန်ပြင်ဖို့လုပ်နေပြီလို့လည်းပြောပါတယ်အခုလိုဖြစ်ပေါ်မှုဟာအထူးစိုးရင်စရာကောင်းတယ်လို့ဒီဆက်ရုံဟာခံနိုင်စွမ်းတိတ်မရှိတော့တဲ့အခြေအနေဖြစ်နေပြီဆိုတာကိုထပ်လောင်းပြသခဲ့တာဖြစ်ကြောင်း IAEA အကြီးအကဲ Rafael Grossi ကကြေညာချက်မှာပြောပါတယ်ဒီနျူကလ িয়ার ဆက်ရုံကိုအကောက်အွယ်ပေးနိုင်အောင်ဆက်ရုံတွေကိုအပြည့်ရဆုံးအပြည့်တတ်မှတ်ဖို့အတွက်ရုရှားနဲ့ရောယူကရိန်းနဲ့ပါသူကကြိုးပမ်းနေတာပါအချိန်နဲ့မှာပဲယူကရိန်းကောက်ပဲတည်နှံနေပင်လယ်နက်ကနေတင်ပို့နိုင်ရေးဆိုင်ရာသဘောတူညီချက်အရအဝင်ထွက်တင်မောတွေကိုစစ်ဆေးမှုမှာရုရှားဘက်ကသူ့ရဲ့လုပ်ငန်းတွေကိုပြန်လုဆောင်နေပြီလို့ဒီသဘောတူညီချက်အကောင့်ထဲပေါ်ရမှာကြီးကြပ်တဲ့ကုလသမဂ္ဂ JCC အဖွဲ့ကပြောပါတယ
်တောင်ကိုရီးယားကမကြုံဘူးလို့အောင်များပြဒီကမှာခင်ဗျာမြောက်ကိုရီးယားကမကြုံဘူးလို့အောင်များပြတဲ့မစ်ဆိုင်းတုံးတွေဇက်တိုက်ပစ်ကတ်ဆန်းတက်နေပြီးတာတာပတင်းတွေကနောက်ထပ်မစ်ဆိုင်းတုံး6ဆင်းကိုပင်လယ်ထဲကိုထပ်မံပစ်ကတ်ခဲ့ပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့စီးရဲလေ့ကျင့်တာတောင်ကိုရီးယားနဲ့အမေရိကန်တို့စီးရဲပူးတွဲလေ့ကျင့်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဇက်တိုက်ပစ်ကတ်နေတာဖြစ်ပြီးတာတာပတင်းတွေနောက်ပိုင်းမှာတာတို့ပစ်မစ်ဆိုင်း3ဆင်းပစ်လွတ်ခဲ့ပြီးမြောက်ကိုရီးယားရဲ့အရှိတ်ဖက်ကန်ယိုတန်းပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောဆိုပါတယ်။အဲ့ဒီနေ့အစောပိုင်းကပဲတာဝေးပစ်လို့ယူဆရတဲ့မစ်ဆိုင်းတုံးတစ်လုံးအပါအဝင်မစ်ဆိုင်းတုံး3ဆင်းကိုပစ်လွတ်ခဲ့တဲ့အတွက်ဂျပန်နိုင်ငံမှာအရေးပေါ်လုံခြုံရေးလုံခြုံတဲ့နေရာတွေကိုရှောင်ရှားဖို့ညွှန်ကြားခဲ့ရပါတယ်။မြောက်ကိုရီးယားကလွန်ခဲ့တဲ့နှစ်ရက်အတွင်းမစ်ဆိုင်းတုံးအလုံး30ပစ်လွတ်ခဲ့ပါတယ်။ဒါဟာအများဆုံးပစ်လွတ်တာဖြစ်ပြီးအရှေ့မြောက်အာရှဒေသရဲ့စီးရဲတင်းမာမှုကိုပုံမမြင့်တက်သွားစေပါတဲ့တောင်ကိုရီးယားကအမေရိကန်နဲ့ပူးတွဲစီးရဲလေ့ကျင့်မှုကိုထပ်မံတိုးချဲ့ကြောင်းကြေညာပြီးတဲ့နောက်မြောက်ကိုရီးယားကအခုလိုချက်ချင်းတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒီပူးတွဲစီးရဲလေ့ကျင့်မှုဟာတောက်ကြာနေမှာပြီးဆုံးမှာဖြစ်ပြီးလေ့ကျင့်မှုမှာလေယာဉ်အစင်ပေါင်း240ပါဝင်ပြီးအချိန်ရ1600လောက်ပြန်တန်းခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်ကြာတာပြည်နယ်ညပိုင်းမှာတော့တောင်ကိုရီးယားနဲ့အမေရိကန်တို့ဟာထိန်းချုပ်လို့မရတော့တဲ့အဆင့်အထိတင်းမာမှုတွေတိုးလာအောင်လှုံ့ဆော်နေကြောင်းနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ဟာပြန်ပြင်လို့မရနိုင်တဲ့အမားဆိုတာကိုသိသွားလိမ့်မယ်လို့မြောက်ကိုရီးယားအလို့သမားပါတီရဲ့အကြီးတန်းကောင်းဆောင်ပတ်ချွန်ဝန်ကကြေညာတဲ့ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
။နျူကလ িয়ার အစီအစဉ်တွေမလုပ်နိုင်အောင်အရေးယူထမ်းတခတ်တာကိုခန်းနေရတဲ့မြောက်ကိုရီးယားကိုဒီအစီအစဉ်တွေလုပ်နိုင်အောင်ဝန်ဆောင်မှုပေးခဲ့တဲ့စင်ကာပူနိုင်ငံသား ကွက်ခီဆန်းနဲ့ပတ်သက်တဲ့အချက်လက်တွေကိုသတင်းပေးနိုင်ရင်စွန့်ဝင်ဖြစ်နေ American Dollar 5သန်းချိမြင့်မယ်လို့ American ဆိုရကထက်သပရင်းနေမှာကြေညာပါတယ်။သူဟာစင်ကာပူအခြေစိုက် Swansea Port Service PT Limited ကနေတဆင့်မြောက်ကိုရီးယားကိုလောင်စာဆီရီလျှို့ဝှက်တင်ပို့ပြီးတော့ American နဲ့ကုလသမဂ္ဂကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့အရေးယူမှုကိုရှောင်နိုင်မှုအတွက်ကျေကျေပြန့်ပြန့်လှုပ်ဆောင်ခဲ့သူလို့လည်းဆွဆွဲခံရပါတယ်။ကွက်ကီဆန်းဟာအမေရိကန်ကပြတ်ထန်းထားတဲ့ဥပဒေကိုချိုးဖောက်ပြီးမြောက်ကိုရီးယားကိုရင်းနှံထွက်ကုန်တွေတိုက်ရိုက်တင်ပို့ခဲ့တယ်လို့တင်ပို့တစ်စင်းကနေနောက်တစ်စင်းကိုလောင်စာဆီလွှဲပြောင်းပေးခဲ့တဲ့အတွက်မြောက်ကိုရီးယားကသူ့ရဲ့ရင်းနှံတင်တင်ပို့တစ်စင်းမှာသုံးလို့ရသွားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနတန်တမန်လုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးပေါ်ဟျူစတန်ကပြောပါတယ်။အမေရိကန်ကအခုလိုစွန့်ငွေထုတ်တာဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုငွေမဲခွာချမှုနဲ့ cyber ဖောက်ထွင်းမှုတွေအတွက်အထောက်အကူပေးတဲ့တရားမဝင်လုပ်ရတွေမှာပါဝင်ပတ်သက်သူတွေကိုငွေကြေးမလဲပတ်နိုင်အောင်အမေရိကန်ရဲ့လှုပ်ဆောင်မှုအစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့မကြုံစဖူးများပြားလာတဲ့မစ္စတိုင်းပစ်လုံမှုတွေနဲ့နျူကလ িয়ার နဲ့ချင်းချောက်မှုတွေတိုးလာနေချိန်မှာသူ့ရဲ့တရားမဝင်လှုပ်ဆောင်မှုတွေအဆုံးသတ်ဖို့အတွက်အမေရိကန်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံတကာလုံခြုံရေးနဲ့လက်နက်မပြန့်ပွားရေးဆိုင်ရာဒုလက်ထောက်နိုင်ငံရဲ့ဝန်ကြီးဂွန်ဆာလိုဆူရာရက်စ်ကလည်းမြောက်ကိုရီးယားဟာချက်တပြင်းနဲ့ထိဆိုရင်တိုက်ချင်းပစ်ပက်ဒင်းတက်မစ္စတိုင်းဒုံးကြီး6လုံးအပါအဝင်မစ္စိုင်းတုံးအလုံးပေါင်း50ကျော်ပြစ်ခတ်ပြီးတော့သူကလက်နဲ့ပြန်ပွားမှုအတွက်အဓိကဆိုးရင်ရတဲ့နိုင်ငံတစ်ခုဖြစ်နေတယ်လို့ပြောပါတယ
်။ပါကစ္စတန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲကိုဥဆောင်ချီတက်နေတဲ့အတိုက်ခံကောင်းဆောင်ဝန်ကြီးချုပ်ဟောင်းအမရခန်ကိုဂျာတာပရင်းကတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရရှိသွားခဲ့တယ်လို့သူ့ရဲ့ပါတီဖြစ်တဲ့ PTI ပါတီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုကြောင့်အ ਨੇ စုံတဦးသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့ပါတယ်။ဝင်ကြီးချုပ်ဟောင်းခံကိုတော့ပန်ချပ်ပြည်နယ်မြို့တော်လာဟိုးဆေးရုံကိုပို့ဆောင်ထားပါတယ
်။ इमरान खान साहब कुछ देर पहले यहां उनको लाया गया।
သူရဲ့အခြေအနေဟာတည်ငြိမ်မှုရှိပါတယ်လို့ဒေသခံဆေးရုံတာဝန်ရှိသူသူဖြစ်တဲ့ဒေါက်တာဖိုင်ဆယ်ဆော်လ်တန်ကပြောဆိုခဲ့တာဖြစ်ပါတယ်။အစ္စလာမဘတ်မြို့တော်ကိုဥတီချစ်တဲ့နေတဲ့ဆန္ဒပြပွဲကိုဥဆောင်လာသူအသက်80အရွယ်လူကြိုက်များတဲ့အတိုက်ခံကောင်းဆောင်ခံဟာပန်ချပ်ပြည်နယ်တဲ့ကဝဇီယာဘတ်မြို့အရောက်မှာကားပေါ်မှာရှိနေစဉ်တမားကအောက်ကနေပြစ်ခတ်ခဲ့တာကြောင့်ခြေထောက်မှာဒဏ်ရာရရှိသွားခဲ့အကြောင်းသူ့ပါတီအကြီးအကဲအရှိတဦးဖြစ်တဲ့ Ralph Hassan က VOA ကိုအတည်ပြုပြောဆိုပါရယ်တနတ်သမားကပေါင်းပြန်တနတ်တွေနဲ့ဆန္ဒပြသူတွေကိုဆက်လက်ပြစ်ခတ်ခဲ့ပေမဲ့တနတ်သမားကိုလူအုပ်ကဝိုင်းဝန်းပိတ်ဆို့ခဲ့ပါရယ်တနတ်သမားကိုရဲကဖမ်းဆီးထားပါရယ်ဝန်ကြီးချုပ်ခေါင်းခံရဲ့ပွားရွံ့တဲ့ဥဆောင်မှုကိုပကြိုက်လို့သူတူတဲ့သဘောနဲ့တိုက်ခိုက်ခဲ့တာလို့တနတ်သမားကထွက်ဆိုတဲ့ဗီဒီယိုကိုရဲကသတင်းတောက်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့ PTI ပါတီဘိုးကောမဒီဝင်တူဖြစ်တဲ့ချောင်းထရီဝက်ဖတ်ဟူစိန်ကတော့ဒါဟာဝန်ကြီးချုပ်ဟောင်းခံကိုအစီအစဉ်ရှိရှိလှုပ်ပြန်တိုက်ခိုက်တပ်ဖြတ်တာပဲဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။
View American Than ネットမြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American Than ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံအတွက်အရက်ဖက်3ဂျက်လင်းစီရီတင်ပို့ပေးနေတဲ့ Chevron PetroChina နဲ့တခြားရေနံကုမ္ပဏီတွေဟာပြည်တွင်းမှာစစ်ရာဇဝတ်မှုတွေကြေကြေပြန့်ပြန့်ကျူးလွန်နေတဲ့မြန်မာလေတဲ့အတွက်ပါတင်ပို့ပေးတယ်လို့ဖြစ်နေတဲ့အတွက်သူတို့ရဲ့တင်ပို့မှုအလုံးရပ်ထားတဲ့လို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြောဆိုပါတယ
် We link fuel entering the country through the peace terminal
ဒီလိုဝစိတ်ကန်းကနေပြည်ရင်းသုံးလောင်စာဆီတင်ပို့မှုတွေကိုကျမတို့ဆက်ဆက်ပြီးလေ့လာတဲ့အခါမှာဒီစိတ်ကန်းကနေထွက်လာတဲ့စီတင်ကားတွေဟာလေးတဲ့အခြေဆိုင်စခန်းတွေကိုသွားကြတာဖြစ်ပြီးအဲ့ဒီနောက်မှာတော့လေကြောင်းတိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးစစ်ရာဇဝတ်မှုတွေတိုးလာတာတွေ့ရပါတယ်။ဒါတကယ်ဖြစ်ပေါ်နေတာဖြစ်တယ်လို့ဒီတွေ့ရှိချက်ကိုကျမတို့အစင်ခံစားမှာဖော်ပြထားပါတယ်လို့ AI အဖွဲ့ကမွန်ချီဖာရာကပြောပါတယ်။2021 February မှာစစ်တပ်အာဏာသိမ်းရတဲ့မြန်မာနိုင်ငံမှာလေကြောင်းပြန်တမ်းမှုတွေကြေကြေပြန့်ပြန့်တုံးနေတဲ့ Jet A1 လောင်စာဆီတင်ပို့မှုတွေတဲက၈ခုကို AI အဖွဲ့ကနေဆန်းစစ်ရမှာဒီလောင်စာဆီတင်ပို့မှုတွေဟာမြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့စစ်ရာဇဝတ်မှုတွေနဲ့ဆက်ဆက်ကြောင်းတွေ့ရတယ်လို့အစိုးရကစာမှာဖော်ပြပါတယ်။ရေနံကုမ္ပဏီတွေရှိကပေါက်ကြတဲ့မှတ်တမ်းတွေကောင်းကင်ကျွတ်တဲ့ပုံတွေစစ်တပ်ကထွက်ပြေးလာသူတွေရဲ့ပြောကြားချက်တွေပေါင်းစပ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်တွေလောင်စာဆီတင်ပို့မှုတွေဟာတိကျခွဲမြပဲအရက်ဖက်တက်တက်ကိုပေးဖို့မဖြစ်နိုင်တာတွေ့ရတယ်လို့ပြောပါတယ်။ဒါကြောင့် စီတင်ဖို့တဲ့ကုမ္ပဏီအလုံးတင်ဖို့မှုတွေရပ်ထားတယ်လို့လည်းပြောပါတယ
်မြန်မာနိုင်ငံအပါအဝင်အန္တရာယ်များတဲ့ငါးဖမ်းလုပ်ငန်းတွေကြောင့်နှစ်စဉ်ရေလုံသားတသိန်းကျော်တည်ဆုံးရတယ်လို့နယူးဇီလန်အခြေစိုက် Fish Safety Foundation နဲ့ American အခြေစိုက်Future Charitable Trust တို့ကလေးလာတင်ပြထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အသက်မဆုံးရှုံးအောင်ကာကွယ်နိုင်တဲ့အခြေအနေဖြစ်ပေမဲ့ကျူတင်ခံမှန်းတာတဲ့သုံးစပိုများပြီးတည်ဆုံးရတယ်လို့ကြာတာပရင်းနေတုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုလိုဖြစ်ရတဲ့အခြေခံအကြောင်းအရင်းတွေထဲမှာငါးဖမ်းလုပ်ငန်းရှင်တွေကမတော်မတရားခိုင်းစင်မှုကလေးလုံသားတွေခိုင်းစင်မှုထိခိုက်ဒဏ်ရာရရှိမှုရေနပိုင်းကိုအတင်းရင်ငုပ်ခိုင်းစင်မှုအလွန်အကျွံငါးဖမ်းမှုရာသီဥတုပြောင်းလဲလာမှုလက်နက်ကင်ပဋိပက္ခများနဲ့ဆင်းရဲမွဲတေမှုစတာတွေကြောင့်ဖြစ်ရတယ်လို့အစိုးရခန်းဆောင်မှာဖော်ပြထားပါတယ်။အခုလိုအန္တရာယ်များတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီးနှစ်စဉ်ထောင်ထဲချီတဲ့ရေလုံသားတွေကိုလုပ်ငန်းရှင်တွေကကျူတင်ငွေဒေါ်လာ450လောက်ပေးပြီးကမ်းခြေကနေမိုင်60လောက်အကွာပင်လယ်ပြင်ထဲကဝါဖောင်လေးတွေမှာလာနေချီကြအလုတ်စီခိုင်းတယ်လို့ဖော်ပြထားပါတယ်။သူတို့ဟာအဖွဲငယ်လေးတွေခွဲပြီးပင်လယ်ရေအောက်ကိုပိုက်ချပြီးပဇွန်နဲ့ငါးတွေဖမ်းတဲ့အလုပ်ကိုလုပ်ကြရပါတယ်။မကြာခဏဆိုသလိုရိတ်ခပို့တဲ့ဆက်လီတွေပုံမှန်မလာရောက်တာကြောင့်တောက်သုံးရီပြတ်လတ်မှုစားနပ်ရိတ်ကပြတ်လတ်မှုတွေဖြစ်ရတယ်ဆိုပြီးဖော်ပြထားပါတယ်။ဒါအပြင်ဗိုက်တာမင် B ချိုးရင်းမှုကြောင့်ဖြစ်ရတဲ့ယောဂါတွေအဆုတ်ယောဂါသွေးကြောပေါက်ယောဂါစတာတွေကိုမြန်မာရေလုံသားတွေအဖြစ်များတဲ့ယောဂါတွေဖြစ်တယ်လို့ဒေသဆိုင်ရာဆရာဝန်တွေကကိုးကားပြီးအစိုးရခန်းဆောင်မှဖော်ပြထားပါတယ်။ရေလုံငန်းတွေနဲ့ကုလသမဂ္ဂအချက်အလက်တွေကိုအခြေခံပြီးဖော်ပြတဲ့ဒီအစီရင်ခံစာမှာတည်ဆုံးသူအများဆုံးကအာဖရိကနဲ့ပစိဖိတ်ကျွန်းဒေသဖြစ်ပါတယ
်။အီရန်မှာနှစ်လနီးပါးရှိလာပြီဖြစ်တဲ့လူမှုဆန္ဒပြပွဲတွေအတွင်းချက်တပရင်းတွေကဒီရန်မျိုးရနာကဂရက်မျိုးကလေးမှာလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေပြအဓိကယုံဖြစ်ပြီးလုံခြုံရေးတပ်ကတည်ဆုံးထံရမှုရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဆန္ဒပြပွဲတွင်တည်ဆုံးခဲ့တဲ့အသက်22နှစ်အရွယ်မင်းကလင်းရဲ့တည်ဆုံးမှု၄ရက်40ပြည့်အထိမ်းအမှတ်အတွက်တရှိရနာကခရဂျက်မျိုးမှာလူပေါင်းထောင်ချီစုဝေးနေခြင်းမှာအခုလိုအဓိကယုံဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။
ဣသရေဝင်ကြီးတို့ယာယစ်လပစ်အနေနဲ့ဒီရက်သက်တပတ်အတွင်းပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာသူရှုံးနိမ်ကြောင်းအသိမှတ်ပြုဝန်ခံလိုက်ပြီးအနိုင်ရရှိသွားတဲ့ဝင်ကြီးချုပ်ဟောင်းဘင်ဂျမင်နာတန်ညာဦးကိုချီးကျူးဂုဏ်ပြုလိုက်တဲ့အကြောင်းဝင်ကြီးချုပ်ယုံတာဝန်ရှိသူတွေကကြာတာပရင်းနဲ့မှထုတ်ပြန်ခဲ့ပါတယ်။အခုလိုရှုံးနိမ်သွားတဲ့အတွက်အာဏာလွှဲပြောင်းပေးရေးပြင်ဆင်ကြဖို့ညွှန်ကြားထားကြောင်းကိုလည်းဝင်ကြီးချုပ်ယုံကြေညာချက်မှာဖော်ပြထားပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုဗစ်ရောဂါကာလအကန့်အသတ်နဲ့တားမြစ်ချက်တွေကိုဖြေလျှော့နေပြီဖြစ်တဲ့အာရှနိုင်ငံတချို့ကမြန်မာနိုင်ငံကလုပ်သားတွေကို MOU စာချုပ်နဲ့ဇက်တိုက်ခေါ်ယူနေပါတယ်။ဒီထဲမှာထိုင်းနိုင်ငံကကန့်လန့်တဲ့အရေးအတွက်ကအများဆုံးဖြစ်ပါတယ်။အလုသမားရေးရာကိစ္စတွေကိုကူညီပေးနေတဲ့အဖွဲ့တွေကတော့အခွင့်အလမ်းနဲ့အတူအလုသမားအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စတွေကိုလည်းမျက်ခြေမပြတ်ဘဲသက်ဆိုင်ရာအဖွဲ့အလုံးကတာဝန်ယူမှုရှိဖို့လိုမယ်ဆိုပြီးအကြံပြုကြပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကပြောပြပေးထားပါတယ်ရှင်
။အခြားနိုင်ငံတွေနဲ့ MOU နားလည်မှုစာကြောင်းတော်အရမေလ10ရက်ကစလို့ပြည်ပကိုအလုသမားတွေတောင်းနေချီတတုပ်ပြီးတတုပ်ဆေးလွတ်နေတယ်လို့အလုသမားရေးရာအဖွဲ့အစည်းအချို့က VOA ကိုပြောပါတယ်။အဲ့ဒီတဲမှာထိုင်းကိုသွားတဲ့အရေးအတွက်ကအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံကမြန်မာအလုသမားလိုအပ်ချက်မြင့်တက်နေစေဖြစ်တယ်လို့မြန်မာအလုသမားရေးရာဌာနကအမြဲတမ်းအသွင်ဝင်ဥညွန်ဝင်းက VOA ကိုပြောပါတယ
်။လက်ရှိသွားတဲ့နှုန်းကတော့ကိုးပေါင်းလောက်ခေါ်မယ်ကိုမဟုတ်ဘူးလား။တောက်လျှောက်တော့တမန်နေရတော့တက်နေတာပဲ။ဆိုတော့တနားကိုပုံမှန်အပြင်တော့တပေါင်းကျော်လောက်တော့တောက်လျှောက်ထွက်နေကျွန်တော်တို့နားလာပိုင်းကနေပြီးတော့အခုဟိုဟာပေါ့ဗျာ။ဟိုဆယ်လာတိုင်းပေါ့၆လတိုင်းမှာ5000ကျော်တလောက်1000ကျော်လောက်ကျတော့ဖြစ်တယ်ဗျ။အဲကျွန်တော်တို့ကြည့်ထားတာသူတို့ဒီမှာလူသမားအဲလိုအပ်ချက်တော်တော်ကိုမြင့်တက်နေတယ်လို့ကြားတယ်
။ပြည်တွင်းမှာနိုင်ငံရေးမတည်ငြိမ်မှုအလုပ်အကန့်ရှာပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုစီးပွားရေးအခက်အခဲတွေကြောင့်ပြည်ပကိုထွက်ပြီးအလုပ်လုပ်ချင်တဲ့မြန်မာလူငယ်တွေပိုများလာနေပါတယ်။ထိုင်းမှာတော့မြန်မာကျပ်ငွေတန်ဖိုးနဲ့တစ်ရက်ကို26000လောက်ဝင်ငွေရပါတယ်လို့အကြမ်းမြင်ပြောကြပါတယ်။ဂျပန်နဲ့ကိုရီးယားသွားတဲ့သူတွေကတော့အလုပ်ပေါ်မူတည်ပြီးလာစာရရရေးကွဲပြားနိုင်ပါတယ်။ပြည်ပအလုပ်အကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကတာဝန်ရှိသူတို့ကအခုလိုရှင်းပြပါတယ်
။ထိုင်းရောလုပ်ငန်းပေါင်းစုံမှာပဲစိတ်ယုံနေလည်းရှိတယ်ပေါ့နော်။ခေချုပ်တွေလည်းရှိတယ်၊ဆောက်လုပ်ရေးတွေလည်းရှိပါတယ်။ဆယ်မပိုင်းမှာတော့လာစာနဲ့ကြောင်းနေရှိတယ်လို့တော့ပြောတယ်။ဒါပေမဲ့ရခိုင်နှုံးသားကတော့331ပေါ့နော်။လုံးဝရှင်းနိုင်တယ်လို့ ဂျပန်ကကြတော့ကျွန်တော်တို့ training visa ပေါ့နော်ကိုရီးယားကကြတော့ training visa သဘောမျိုးပါပဲဒါကတော့လုံမဝင်ကြီးဌာနဆက်ကြတော့လေကျမတို့ကလာတာပဲတက်ကြည့်လောက်ဖြစ်ခုနဲ့တခုလည်းမတူတော့လုံမမတူ
MOU နဲ့အလုတ်သွားလောက်ကြသူတွေအပြင်ထိုင်းနိုင်ငံမှာတက်သေးကန်ကပ်ပြာ CI နဲ့အလုတ်လုံနေတဲ့မြန်မာလုံသားတွေလည်းတောင်းတဲ့ချီရှိပါတယ်မြန်မာအလုတ်သမားတွေအလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုခေါင်းပုံဖျက်ခံရမှုတွေလည်းမကြခဏဖြစ်လေရှိပြီးအဲ့ဒီလိုခံရသူတွေထဲမှာ MOU အရလာအလုတ်လုံတဲ့အလုတ်သမားအချို့လည်းပါဝင်နေတယ်လို့ထိုင်းအခြေစိုက်မြန်မာအလုတ်သမားရေးရအဖွဲ့တွေကပြောပါတယ်ဒီကိစ္စကိုထိုင်းအလုတ်ရှင်တွေကတာဝန်ယူမှုရှိအောင်မြန်မာဘက်ကလည်းဖြည့်ရှင်းတင်တယ်လို့အကြံပြုနေကြပါတယ်။မြန်မာအလုတ်သမားရေးရဌာနဘက်ကတော့တရားဝင်ဆေးလွတ်ထားတဲ့အလုတ်သမားတွေအရေးကိစ္စကိုတာဝန်ယူပြီးဖြည့်ရှင်းပေးမှာဖြစ်ကြောင်းအမြဲတမ်းအသွင်းဝင်ဥညွန်ဝင်ကပြောပါတယ
်။အေဂျင်စီကချင်းမယ်အေဂျင်စီကချင်းလို့မရရင်အေဂျင်စီပြင်ဟိုမှလည်းကျွန်တော်တို့အလုတ်သမားဟိုတန်ရာရှိတယ်ရှိပါတယ်ဗျ။တန်ရာရှိရောဟိုဘဏ္ဍာမှလည်းရှိတယ်ကျွန်တော်တို့ထိုင်းမှာဆို9ရောက်တော့ကျွန်တော်တို့ခံတာလာဖြစ်တယ်။အဲချက်ချင်းလိုအပ်ရင်လိုအပ်တယ်လို့ဖြန့်ခွဲပြီးတော့ဒီ agency ရောကျွန်တော်တို့လုံထမတန်ရာရှိရောလိုအပ်ရင်ကျွန်တော်တို့အာမတ်ကြီးအစဒါတရားဝင်လက်မှတ်ထိုးရတာဖြစ်တဲ့အတွက်ရေးတင်ယူနဲ့ထိထိရောက်ရောက်ကျွန်တော်တို့ဖြည့်ရှင်းဆောင်ရွက်မှုတွေကိုလုပ်သွားမှာဖြစ်ပါတယ
်အခုနောက်ပိုင်းမှာဂျပန်နဲ့တောင်ကိုရီးယားကလည်းမြန်မာနိုင်ငံကလုံထမတွေကိုတိုးပြီးခေါ်ယူနေပါတယ်ထိုင်းနိုင်ငံအပြင်ဂျပန်ကိုရီးယားနဲ့မလေးရှားကိုပါထည့်သွင်းမယ်ဆိုရင်6လအတွင်းပြပမှာအလုတ်သွားလုတ်တဲ့မြန်မာအရေးအတွက်ကတသိန်းနီးပါးရှိသွားပြီလို့လည်းလုံထမရေးရအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြပေးခဲ့တာပါရှင်ကမ်ဘလူးမှာနေမြေရှင်းလင်းရေးထောင်ဒေသခံတွေထပ်ပြီးတော့တိတ်ဆောင်နေရတဲ့အခြေအနေသတင်းပေးပို့ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်ဇီကနာချေးရွာအုပ်စုအတွင်းစစ်ပေးဆောင်နေပုံဆောင်နေတဲ့တော်ရဲကိုမြန်မာစစ်တပ်ကရောက်လာတဲ့အတွက်ရွာသားတွေနောက်ထပ်ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။စစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တွေအပြန်အလှန်တိုက်ခိုက်ကြပြီးစစ်တပ်ဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးချလို့ကလေးငယ်တဦးအပါအဝင်အရသားတချို့ထိခိုက်သေးဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ကမ်ဘလူးမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေစစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကုညာဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ
်မြမစစ်တပ်ကစစ်ရင်အားယာချီတုံးပြီးနေပြည်ရှင်းလင်းရေးတွေလုပ်နေတဲ့ကမ်ဘလူးမြို့နယ်အတွင်းဇီကနာကျေးရွာအုပ်စုကနှောကုန်ကျေးရွာစစ်ကြောင်းဂျာတာပတိနေမနဲ့6နာရီလောက်စေဘေးရှောင်နေနေတဲ့တောတွေတဲကတဲတွေနာကိုရောက်လာတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တွေခိတတိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ဘက်က900ဘုအထိုင်စခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရသား3ဦးလက်နက်ကြီးကြီးထိမှန်ပြီးကလေးတဦးသေဆုံးခဲ့ရတယ်လို့ဒေသခံတဦးကပြောပါတယ်
အခုလောလောဆယ်ကျွန်တော်တို့ဒီမှာ900ဘုအထိုင်ကနေပြီးတော့မှာဒီကနာနဲ့ရှော့ပြီးကိုမူလာထူနေပါလေဗျကျွန်တော်တို့ဒီမှာလက်နဲ့ကြီးနေပြစ်တာကျွန်တော်တို့ဇီကနာကရှင်းရွာကပြည်သူ3ယောက်ကလေး1ယောက်လူကြီး1ယောက်ထိသွားပါလေဗျဆရာမလက်နဲ့ကြီးကြတာကကျွန်တော်တို့ကလေး1ယောက်ဆုံးသွားပြီဆရာမ
ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တီးကြားအတီးပြုတ်ချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းကမ်ဘလူးမြို့နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးလောလောဆယ်တော့စစ်တပ်က900ဘုရွာကသူတို့ရဲ့အထိုင်တပ်စခန်းကိုပြန်သွားပြီလို့ဒေသခံတွေကပြောပါတယ်အခုလိုနေမြေရှင်းလင်းရေးလာတဲ့စစ်တပ်ဘက်ကဒေသခံရွာသား6ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတူကပြောပါတယ
်ကျွန်တော်ပြည်သူတွေကျွန်တော်6ဦးပါသွားတယ်ဗျသူတို့ကဆရာမကျွန်တော်တို့စစ်ဘေးချောင်နေတဲ့စခန်းဘက်မှာဝင်လိုက်ကြတယ်ဆိုတော့အဲ့ရန်ကြီးဖမ်းသွားတယ်ဆရာမ
မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့ဒေသခံ PDF တပ်ဖွဲ့တွေတိုက်ပွဲကြားဒေသခံရွာသူရွာသားတွေဘေးလွတ်ရာတောတောင်တွေထဲမှာထွက်ပြေးနေရပါတယ်ထွက်ပြေးတင်းရှောင်နေရတဲ့နေရာကတောတွေတဲ့အထိစစ်ကြောင်းတွေဝင်ရောက်လာတာကြောင့်နေထိုင်ရက်တည်ရဲ့အခက်တွေ့နေရတဲ့အကြောင်းစစ်ဘေးရှောင်သမီးတူကပြောပါတယ
်ဒီသူတွေမှာနေစရာလည်းမရှိခိုင်စရာလည်းမရှိကြီးစရာလည်းနားမရှိပါဘူးပြီးကြပြန်တော့လည်းကြီးကရလွားကရတဲ့အချိန်မှာအမတ်တမဲ့ကြီးရွာတွေကိုကြည့်ပြီးတော့မှဝင်တဲ့အခါကျတော့ခါးတဲ့အဝတ်နဲ့ပဲကြီးရရတယ်တို့မှာဒီမှာအခုစားဆိုလဲမြတ်ကရေလဲစားလို့အကုန်လုံးတောင်းခုလို့ရှိရင်လည်းချမ်းကချမ်းကတဲ့တို့တယောက်မှလွားခြင်းလေးတွေတစ်ထည်စီငါချုံတစ်ထည်စီငါချုံလေးတွေနဲ့ခေါင်းအုံးဆိုတာတော့ပြောမနေတော့ပါနဲ့တောင်းတော့မှလောက်လောက်ငါမရှိချပါဘူးတို့ဘဝတွေပ
ါဆောင်းရာဒီကိုရောက်လာပြီဖြစ်တာကြောင့်တောတွေကစေဘေးဆောင်ဒုက္ခတွေတွေအတွက်နေထိုင်စရာနဲ့အဝတ်အစားဆောင်စတာတွေအရေးပေါ်လိုအပ်နေတယ်လို့ရိတ်ခါနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောကြပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့စစ်ဆောင်အရေးအတွက်ကလည်းပိုပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာ ဒီဒေသကျေးရွာတွေကိုအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲထားပြီးနယ်မြေရှင်းလင်းရေးတိုးလှုပ်လာနေတယ်လို့အပြန်အလှန်ပြစ်ခတ်တဲ့သတင်းတွေနဲ့စစ်တပ်ကလက်နက်ကြီးတွေတုံးပြီးတိုက်ခိုက်နေတဲ့သတင်းတွေမကြာခဏထွက်ပေါ်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ဒေတာအတွင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ကြရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမိနစ်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေချရတာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးလိုပါတယ်။ထိုင်းနိုင်ငံတွင်းနဲ့ဒေသတွင်းကလူကုန်ကူးခံရသူတွေလူကုန်ကူးခံခဲ့ရသူတွေသူတို့လူကုန်ကူးခံခဲ့ရစဉ်ကာလအတွင်းကျူးလွန်ခဲ့ရတဲ့ပြစ်မှုတွေကနေပြီးတော့ရော့ပါသက်သာစေရဲ့နောက်လူကုန်ကူးခံရသူတွေကိုအခုအညီပေးရေးအတွက်ထိုင်းနဲ့ဩစတြေးလျလုပ်ငန်းနှစ်နိုင်ငံအစိုးရတို့ကြားပူးပေါင်းဆောင်ရွက်နေတဲ့သတင်းဆောင်မတပုတ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။ကျွန်မတင်ပြထားပါတယ်။လေးချင်ရဲ့စင်တာဟာဆိုရင်လူကုန်ကူးခံရသူတွေကိုပိုပြီးအခုအညီပေးနိုင်မှာဖြစ်တယ်လို့သူတို့ကိုအတင်းအဓမ္မခိုင်းစေခံခဲ့ရခြင်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုလည်းဥပဒေကြောင့်ရအေးအေးယူမခံရအောင်ဆောင်ရွက်မှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံ၊ဩစတြေးလျလူကုန်ကူးမှုတံပြန်တိုက်ဖျက်ရေးအစည်းအဝေးအရအာဆီယံနဲ့ဩစတြေးလျအစိုးရကြားဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။2019ခုနှစ်မှာကြီးညာခဲ့တဲ့ဆနစ်တာအစည်းအဝေးဟာဆိုရင်လူကုန်ကူးခံရသူတွေကိုကယ်တင်ပြီးကျူးလွန်သူတွေကိုအေးအေးယူနိုင်ရေးရည်ရွယ်တာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ဗုဒ္ဓဟူးနေ့ကသဘောတူညီချက်ကိုတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဖင်နီရောင်းကလက်မှတ်ရေးထိုးခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကပိုင်ဖြတ်ချက်ရှိပေမဲ့လူကုန်ကူးမှုပြဿနာကြီးကရှိနေစေဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးအယ်လင်းဖီယဆန်ကဒေသဆိုင်ရာမီဒီယာကိုပြောပါတယ်။အထူးသဖြင့်တော့အင်းကြီးချင်းမြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကရွှေပြောင်းနေထံကအမျက်ထုတ်နေတာလို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ထံတိုင်ကြားတဲ့ခေတ်သစ်ကျွန့်ပြုမှုနဲ့လူကုန်ကူးမှုဆိုင်ရာတိုင်ကြားချက်300လောက်ရှိပါတယ်။အမျိုးသားအမျိုးသမီးနဲ့ကလေးတွေကိုလူကုန်ကူးမှုကတွတ်ချက်ဖို့ခက်တယ်လို့စီးအောင်လှုပ်ရှားမှုအဖွဲ့ Anti-Slavery Australia ရဲ့ညွှန်ကြားရေးမှူး Jennifer Ban ကပြောပါတယ်။မဲလ်ဘုန်းမြို့ကမိသားစုတစ်ခုမှာကျွန့်ပြုခိုင်းစေခံရတဲ့အမျိုးသမီးတဦးရဲ့အမှုကိုကြာတာပရင်းနေတုံးကဩစတြေးလျအတန်လွင့်ဌာန ABC ကိုသူမကပြောပြပါတယ်
။ She was tricked into coming to Australia. She held a tourist visa.
ဩစတြေးလျကိုလာဖို့အတွက်သူအလှည့်ပြားခံခဲ့ရပါတယ်။ခီးသွားဗီဇာနဲ့သူ့ကိုမဲလ်ဘုန်းမြို့ဆောင်မှာ6နှစ်လောက်ကျွန့်ပြုခံရတဲ့အချိန်မျိုးနဲ့ထိန်းသိမ်းခံခဲ့ရတာပါ။သူ့အနေနဲ့ချက်ပြုတ်တန့်ရှင်းရဲ့လုပ်ပြီးကလေးတွေလည်းထိန်းရပါတယ်။အချိန်ပြည့်အဆင်သင့်ပဲရှိနေရပါတယ်။နောက်ဆုံးတော့သူနေမကောင်းဖြစ်လို့အရေးပေါ်ဆေးကုသရေးဆေးရုံကိုခေါ်လာရပြီတဲ့နောက်မှာဒီလင်းများနှစ်ဦးလဲကျွန့်ပြုတ်မှုနဲ့အပြစ်ရှိကြောင်းပေါ်ပေါက်လာခဲ့တာပါ
ဒီမှုမှာကျူးလွန်သူတွေထောင်ကျသွားတယ်လို့လဲဘန်ကပြောပါတယ်ခေတ်သစ်ကျွန့်ပြုတ်မှုကကမ္ဘာလုံးဆိုင်ရာပြဿနာဖြစ်ပါတယ်နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM လူခွင့်ရေးအဖွဲ့ Walk Free နဲ့နိုင်ငံတကာအလို့သမားအဖွဲ့ ILO တို့ပြုစုတဲ့ကဘာတလွားခေတ်သစ်ကျွန့်ပြုခံရမှုအခြေအနေသုတေသနအရ2021ခုနှစ်အတွင်းခေတ်သစ်ကျွန့်ပြုမှုအခြေအနေနဲ့နေထိုင်ရသူသန်း90ရှိပါတယ်။စက်တင်ဘာလအတွင်းထုတ်ပြန်တဲ့အချက်လက်တွေအရတော့အတ္တမခိုက်စေခံရသူ28သန်းရှိပြီးအတ္တမထိမ်းမြလက်ထပ်ပေးခံရသူက22သန်းရှိပါတယ်။အရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပိုပြီးတိုးချဲ့ဖို့ကြိုးစားနေတဲ့ဩစတြေးလျအစိုးရကထိုင်းနိုင်ငံနဲ့စီရင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု၄နှစ်အစီအစဉ်ဆိုင်ရာသဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးထားပါတယ်ရှင်။ စစ်နီကနေဖီမာစာပေးပို့တဲ့သတင်းဆောင်မကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။အီဂျစ်နိုင်ငံရဲ့အပန်းပြေကမ်းခြေမြို့ဖြစ်တဲ့ရှမ်အယ်ရှိခ်မှာရှေ့သတင်းပတ်အတွင်းမှာ COP27 ရာသီဥတုဆိုင်ရာညီလာခံကြီးကျင်းပဖို့ရှိနေတဲ့အချိန်မှာပဲရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်တွေကိုနောက်ပြန်ရွေ့သွားစေတဲ့ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒါပေမဲ့စစ်ပွဲကရေရှည်မှာရာသီဥတုပြောင်းလဲမှုအပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရှိတယ်လို့လည်းယုံကြည်သူတချို့ကရှိနေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Henry Richway ပေးပို့ထားတဲ့သတင်းဆောင်မကိုကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာပထဝီနိုင်ငံရေးမှာတင်းမာမှုတွေဖြစ်ပေါ်နေသလိုပျက်စီးဆုံးရှုံးမှုတွေဟာစစ်ဖြစ်နေတဲ့နေရာတွေတွင်ရပ်တန့်သွားတာတော့မဟုတ်ပါဘူး။ Glasgow မြို့မှာမနေ့ကကျင်းပခဲ့တဲ့ COP26 ဥရုယာတီညီလာခံမှာရရှိခဲ့တဲ့တိုးတက်မှုတွေဟာနောက်ပြန်ဆုတ်သွားတယ်လို့ Chatham House ကသုတေသီ Anthony Froggett ကပြောပါတယ်
Joint large coalitions but also bilateral initiatives such as US
တို့တပ်မှုရနိုင်မှုမဟာမိတ်တွေဖွဲ့ကြတာညီမောင်အဖွဲ့တွေကူပေါင်းလှုပ်ဆောင်မှုတွေတရုတ်နဲ့အမေရိကန်ကြားရခဲ့တဲ့နှစ်နိုင်ငံကြားသဘောတူညီချက်မျိုးတွေစတဲ့ချစ်ကြည်ရင်းနှီးတဲ့လှုပ်ဆောင်မှုတွေအားလုံးပျောက်ပြတ်ကုန်ပါလေဒါဟာရုရှားတနင်္ဂနွေတည်းကိုပြောနေတာမဟုတ်ပါဘူးထိုင်ဝမ်ရေးတိမမှုဖြစ်ပြီးတော့တရုတ်ကဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ပါတယ်ဒါကြောင့်မလို့ဒေသတစ်ခုလုံးကမ္ဘာပထဝီနိုင်ငံအနေထားကသိပ်မကောင်းလှပါဘူး
ယူကရိန်းစစ်ပွဲကြောင့်ဥရုယာတီပြောင်းလဲမှုအပေါ်ကမ္ဘာကြီးအနေနဲ့အာရုံလွဲသွားလို့မရနိုင်ဘူးလို့အင်ကာအာဒါဆန်လို့သိပ္ပံပညာရှင်တွေကလည်းပြောပါတယ
် We need to be able to deal with multiple crises and the truth is that with
တည်တနာအများပြားကိုကျွန်တော်တို့ကင်တွယ်နိုင်ရပါမယ်အမှန်တိုင်းပြောရရင်ယူကရိန်းစစ်ပွဲရေနံနဲ့ဓာတ်ငွေ့ဖြန့်ချီရေးအခက်အခဲတွေဖြစ်နေပေမဲ့ဒီအချိန်ဟာတန်ရှင်းတဲ့လောင်စာနဲ့ဟိုက်ဒရိုကာဗွန်လိုရေအားကထွက်တဲ့ကာဗွန်ဓာတ်ငွေ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်။ဒါဟာလက်ရှိမှာကမ္ဘာကြီးကလှုပ်ဆောင်တဲ့ကိစ္စပါ
။ယူကရိန်းစစ်ပွဲကြောင့်တန်ရှင်းစွမ်းအင်ပြောင်းလဲထုတ်လုပ်ရေးလုပ်ငန်းစဉ်တွေနောက်နေ့ကြန့်ကြာကုန်တယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီအကြီးအကဲဖတ်တီဘီရိုကလည်းပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့ပါတယ်
။ The government responses around the world
အခုဖြစ်နေတဲ့လောင်စာဆီပြဿနာအပေါ်နိုင်ငံတကာအစိုးရတွေရဲ့တုံ့ပြန်ချက်ကိုကြီးကြီးအားဖြင့်စွန့်ရင်ကိစ္စအတွက်အထူးအကွေ့တစ်ခုကိုရောက်လာပြီလို့ယူဆနိုင်ပါတယ်။ဒီပြိပခါကနေတန်ရှင်းစွန့်ရင်ဘက်ကိုပြောင်းလဲဖို့အချိန်ပိုမြန်သွားစေပါတယ်
။ဒါပေမဲ့အဲ့ဒီပြောင်းလဲမှုကနောက်ပြန်လှည့်သွားသလိုဖြစ်နေပါတယ်။ရုရှားကဓာတ်ငွေ့တင်ပို့မှုရပ်တန့်လိုက်တာကြောင့်ဥရောပတိုက်ကနိုင်ငံအတော်များများကကြောက်မိသွေးနဲ့လောင်စာထုတ်လုပ်တဲ့အစီအစဉ်ကိုပြန်ဆလာကြတယ်လို့သူတေတီAnthony Froggett ကပြောပါတယ်
There is a short term supply gap that will have to be met.
ဂျီရိုကာလာမှာလိုအပ်ချက်ရှိတာကိုဖြည့်ဆည်းပေးဖို့တော့လိုပါမယ်။ဒါပေမဲ့လည်းဒီတွင်းထွက်လောင်စာဆီကဏ္ဍမှာကြီးမားတဲ့ယင်းနှိမ့်ညွှန်မှုတွေရှိမလာဘူးဆိုရင်ဒါကိုကျွန်တော်တို့လက်ခံပေးဖို့လိုပါတယ်။ဒီယူကရိန်းစစ်ပွဲရဲ့ရလဒ်ကြောင့်ဂျီရိုနဲ့ရေရှည်ကြားမှာဒီရေရှည်မှာကာဗွန်ဓာတ်ငွေ့လျှော့ကြရေးအစီအစဉ်တွေချမှတ်ဆောင်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒါပေမဲ့ရုရှားရဲ့ကျူးကျော်စစ်ကကမ္ဘာစီးပွားရေးပြိပခါဖြစ်စေပြီးငွေကြေးဖောင်းပွားမှုအပြင်ကမ္ဘာလုံးဆိုင်ရာစီးပွားကြက်ကဆိုင်မဲ့အရေးပါကြုံနေရတယ်လို့သူကဆက်ပြောပါတယ်
။ The attention that global leaders are placing on climate.
ဥရုယာတီပြောင်းလဲမှုအပေါ်မှာကမ္ဘာခေါင်းဆောင်တွေရဲ့အာရုံစိုက်မှုကရော့ကျလာပါတယ်။နိုင်ငံတိုင်းကကမ္ဘာလုံးဆိုင်ရာစီးပွားကြက်ဆိုင်မဲ့အရေးပေါ်မှာပိုပြီးတော့အာရုံစိုက်လာနေကြပါတယ
်။ဥရုယာတီပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စအပေါ်နိုင်ငံရေးအရလှုပ်ဆောင်လို့စိတ်အားနည်းလာနေပေမဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကြောင့်ဥရုယာတီပြောင်းလဲမှုဆိုင်ရာအရေးပေါ်အခြေအနေကိုပါဖြစ်ပေါ်စေတဲ့တွင်းထက်လောင်စာအပေါ်မိခိုအားထားနေရတာကိုရပ်တန့်ဖို့တိုင်းပြည်တွေကလှုပ်ဆောင်လာကြလိမ့်မယ်လို့ဆိုပါရခင်ဗျာ
ကိုစောဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383လိုင်းဒိုမီတာ48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းသောတာရှင်များရှင် VOA American တရရဲ့2022ခုနှစ်နိုဝင်ဘာလ4ရက်တောက်ချန်နေမနက်ခင်းစီစဉ်တွေကိုလိုင်းကီလိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ချမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလွှာမှာနားဆင်ချရမယ့်အကြောင်းအရာကတော့
ကျွန်တော်တို့တင်းတော်ကနေပို့လာတာကတော့ဟိုမျိုးရှိမယ်စစ်တင်းတော်ရှိတယ်အင်းရှင်ကများတော့မလုံလောက်ဘူးလေတို့ရလုံးလိုအပ်နေတာကိုအနည်းဆုံးခနည်းလောက်လို့
တိုင်းရင်တင်းတော်မှာနားဆင်ချရပါမယ်ရှင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးမှာဖြစ်ပါတယ်အရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဥပဒေကိုပြချမ်းတာဟာအာသာချက်ရှိသလိုအားနည်းချက်လည်းရှိချောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လုံခဲ့တဲ့2010ပြည့်နှစ်နိုဝင်ဘာလ4ရက်နေ့မှာနာအဖဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေပြတ်ထန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုအကောင်အထည်ဖော်မယ်လို့စစ်ကောင်စီဥက္ကဋ္ဌကဖေဖော်ဝါရီလကပြောပါတယ်။အသက်18နှစ်က35နှစ်အထိရှိတဲ့နိုင်ငံသားတိုင်းကိုနှစ်နှစ်အထိစစ်မှုထမ်းခိုင်းတဲ့ဥပဒေဖြစ်ပါတယ်။ဒါပေမဲ့အရေးပေါ်အခြေအနေဖြစ်လာရင်စစ်မှုထမ်းကာလကို9နှစ်အထိတိုးမြင့်သတ်မှတ်နိုင်တယ်လို့လည်းဆိုပါတယ်။စစ်မှုထမ်းဖို့ဆင့်ခေါ်တာကိုသတိပြဖို့ဖို့ပြက်ခွင့်ရင်တော့မဟုတ်တိတ်ဆောင်ရင်ထောင်တန်း9နှစ်အထိကြက်ခံနိုင်တယ်လို့လည်းဖော်ပြထားပါတယ်တက်လာစုဆောင်မှုအခက်အခဲရှိလာတာကိုပြတာလို့မြင်ကြပါတယ်တကယ်တော့စစ်ကောင်စီအာဏာမသိမ်းခင်ကတည်းကတက်လာတဲ့ရပ်မှုအတွက်ငွေကြေးနဲ့မလုံးပေးပြီးစုဆောင်နေကြတာဖြစ်တယ်လို့စက်တင်ဘာလ23ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်နေစံပိုင်းက9သိန်းလောက်ပေးမှစစ်သားတွေရပြီမဲ့အခုတော့သိန်း30အထိပေးရတယ်လို့ဆိုပါတယ်အလောက်ကန်ရှားပါတဲ့အညာဒေသနဲ့ရခိုင်ပြည်နယ်ကလူငယ်တွေကိုငွေကြေးအပါအဝင်နီလာမျိုးစုံနဲ့ဆွဲဆောင်တာကြောင့်စစ်သားတွေအများအပြားရရှိခဲ့မှုတယ်လို့သိရပါတယ
်ဒါပေမဲ့စစ်ကောင်စီလက်ထက်မှာအညာဒေသဟာစစ်အာဏာရှင်ကိုအပြင်းထန်ဆန့်ကျင်တယ်လို့စစ်ကောင်စီရဲ့အကြမ်းဖက်မှုကိုအခံရဆုံးဖြစ်လာတာမို့အညာသားတွေဟာ PDF ပြည်သူ့ကာကွယ်ရေးတပ်ထဲဝင်ဖို့သာစိတ်အားထက်သန်နေကြပါတယ်။ဒါကြောင့်အညာဒေသမှာတပ်သားတွေစုဆောင်းဖို့မဖြစ်နိုင်တော့တဲ့အခြေအနေရောက်လာပါတယ်။လူမျိုးရင်းနဲ့ဘာသာရေးမှိုင်းတိုက်ခံရတဲ့ဒေသခံအနည်းငယ်ကိုသာပြူစောတိအနေနဲ့လက်နက်တပ်ဆင်ပေးတာမျိုးရှိပါတယ်။ရခိုင်ရိုဟင်ဂျာလူမျိုးရေးပြည်ပကဖြစ်ပွားခဲ့တဲ့2012ခုနှစ်နောက်ပိုင်းမှာရခိုင်လူငယ်အများအပြားစစ်တပ်ထဲဝင်လာကြလို့လူရင်အားအတော်လေးတိုးပွားသွားမှုပါတယ်။ဒါပေမဲ့2016နောက်ပိုင်းAA ရခိုင်တပ်အထင်ရှားပေါ်ထွက်လာတဲ့အခါမှာတော့ရခိုင်လူငယ်တွေဟာAA တပ်ထဲမှာအမှုထမ်းဖို့ကိုသာစိတ်အားထက်သန်ကြပါတယ်စစ်ကောင်စီတပ်မှာတော့စစ်အင်အားပြုံးတိလာတဲ့ပြဿနာကိုရင်ဆိုင်နေရပါတယ
်စစ်သားတွေရဖို့အခက်အခဲရှိနေတဲ့တိုင်းပြည်နေရအနှံ့စစ်ပြည်နာဖွင့်ထားရတဲ့အတွေ့ကြာဆုံးသူဦးရည်လည်းတိုးပွားနေပါတယ်ဒီကြတဲ့ယောဂါဖြစ်လို့ပြမှုကျွလွန်လို့တက်ကထွက်ပြေးသူလည်းရှိပါတယ်တက်ကထွက်ပြေးသူတွေနဲ့ CDM လုပ်သူတွေလည်းရှိလာပါတယ်ခေါင်းဆောင်မှုကိုမကြိုက်လို့စစ်ပန်းလို့တက်ကထွက်ပြေးလာတာလို့အရာဝတီစာဆောင်မှာပေါ်ပြပါတယ်တက်လာတဲ့စုဆောင်တဲ့အခါမှာလည်းပြူစောတိနဲ့ပြည်သူ့စစ်အဖွဲ့ဝင်တွေရဲ့သားသမီးတွေကိုပြင်ပထားလာတယ်လို့ဆိုပါတယ်ကျမ်းမာရေးစစ်ဆေးတာမျိုးတွေလုပ်မနေတော့ဘဲကျုံတဲ့လူကိုဆွဲထည့်နေတယ်လို့ CDM လုပ်ခဲ့တဲ့ကိုကြီးလင်းထက်အောင်ကပြောတာကိုလည်းဖော်ပြထားပါတယ
်စစ်မှုထမ်းပြီးအတံမွေးဝမ်းကြောင်းလုပ်သူနဲ့စစ်မှုထမ်းဥပဒေကြောင့်တတ်သေးရောက်လာသူဆိုပြီးစစ်သား2မျိုး2စာရှိလာပါတယ်အရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုပေမဲ့ဖွံ့ဖြိုးစနိုင်ငံတွေမှာတော့လက်ပေးနိုင်သူဟာကင်းလွတ်ခွင့်ရကြပါတယ်စစ်မှုမထမ်းမနေရလို့ဆိုပေမဲ့စစ်တပ်ကခွင့်ပြုမှသာစစ်မှုထမ်းနိုင်တာပါဥပမာစစ်တာမအောင်ရင်စစ်မှုထမ်းခွင့်မရနိုင်ပါဘူး။ကျမကြီးအဆင်မပြေလို့စည်ရေးအလုပ်နဲ့ရဲသားအလုပ်သာလုပ်ကြရသူတွေရှိပါတယ်။
စင်းရသားတွေသာစစ်မှုထမ်းကြရပါတယ်။ပညာနည်းတဲ့စင်းရသားအဖို့မှာတော့စစ်မှုထမ်းရတာအလို့အကံရရှိသွားတဲ့သဘောလည်းဖြစ်ပါတယ်။ပညာတတ်လူငယ်ဟာစစ်တပ်ထဲမဝင်ကျင်ကြပါဘူး။စစ်မှုထမ်းရလို့မိမိကိုမိမိတတ်သိတာမျိုးတွေတောင်ရှိပါတယ်။ဒါကြောင့်အတင်းအကျပ်စစ်မှုထမ်းခိုင်းတဲ့စနစ်ကိုမကျေနပ်သူများတာကြောင့်အမေရိကန်မှာ1983ခုနှစ်ကတည်းကဒီစနစ်ကိုဖျက်သိမ်းလိုက်ရပါတယ်။
19ရာစုဥရောပမှာနိုင်ငံတွေတည်ထောင်တဲ့အခါအရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုတဲ့အယူအဆပေါ်ထွက်လာပါတယ်။နိုင်ငံအချင်းချင်းစစ်ဖြစ်တတ်တာမို့နိုင်ငံကြီးရရှိတဲ့တိုက်ပြည်မှာစစ်မှုမထမ်းမနေရစနစ်ကိုကျင့်သုံးပါတယ်။စစ်မှုထမ်းဥပဒေဟာနိုင်ငံအသီးသီးရဲ့ military doctrine လို့ခေါ်တဲ့စစ်သဘောတရားနဲ့ဆက်ဆံနေပါတယ်။လူဦးရေနည်းပြီးရန်လိုတဲ့အာလမ်နိုင်ငံတွေပတ်လည်ဝိုင်းနေတဲ့အစ္စရေးဟာလူတိုင်းစစ်မှုထမ်းနဲ့စနစ်ကျင့်သုံးတဲ့အကျိုးကိုခံစားနေရပါတယ်။စစ်တပ်ကိုလူအဖွဲ့အစည်းနဲ့ပေါင်းစပ်လိုက်တဲ့သာရကဖြစ်ပါတယ်။မြမပြည်မာတော့လွတ်လပ်ရေးရစမှာတရုတ်ကွန်မြူနစ်ကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားခေတ်စားပါတယ်။နောက်တော့တိုင်းရင်းသားလက်နက်ကင်တွေကိုတိုက်ခိုက်နေနေဖို့အဓိကဥတီတဲ့စစ်သဘောတရားပေါ်ထွက်လာပါတယ်။ဒါပေမဲ့တိုင်းရင်းသားလူမျိုးတိုင်းမှာလက်နက်ကင်အဖွဲ့ရှိနေတဲ့အတွက်အပြည့်ရတာတွေနဲ့စီယုံသိမ့်သွင်းတာတွေလှုပ်လာပါတယ်ဒီလိုအခြေအနေမှာစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းတာဟာလူအင်အားလက်နက်အင်အားအများအပြားသုံးပြီးပြည်သူခုခံစစ်ကိုအပြတ်အသတ်နိုင်နေမှုရည်ရွယ်တာသာဖြစ်နိုင်ပါတယ်ခင်ဗျာ
ခုအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်ခုတော့အပတ်စဉ်ကျမ်းမာရေးအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်ဒီသတင်းပါအတွက်တော့ကိုဗစ်နောက်ဆက်တွဲပြဿနာစီမံကုသမှုတွေအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာမှာတွေ့ထားတဲ့ကိုဗစ် -19 နောက်ဆက်တွဲပြဿနာတွေကိုသင်ခန်းစာယူပြီးမြန်မာနိုင်ငံမှာလည်းဖြစ်လာနိုင်တာတွေကိုကြိုသိရှိပြင်ဆင်ထားနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။နယူးယောက်မြို့ဝက်ကော့ဟိုက်ဆေးရုံကညွှန်ကြားရေးမှူးနောက်မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်ပြီးရောက်ဆက်တွဲပြဿနာတွေအကြောင်းပြောရမှာပြခဲ့တဲ့တပတ်တုန်းကတော့ဆရာကြီးဒီပြဿနာတွေကဆက်ရှိနေပေမဲ့ပြင်းထန်မှုနည်းလာတာဆိုလိုတာကတော့လာပိုင်းတွေဆက်ဖြစ်ပေမဲ့ပေါ့နော်နှစ်ချီကြာအဆုတ်နာတာစီထိခိုက်တဲ့ဒီဆိုတာမျိုးမတွေ့ရသလောက်ဖြစ်တာကိုဒီကပြောခဲ့ပါတယ်ဆရာဒီတစ်ခါတော့ဆရာကြီးအခုဒီဆက်ရှိနေတဲ့မပြင်းထန်ပေမဲ့ပေါ့နော်ခံစားနေရစေနောက်ဆက်တွဲပြဿနာတွေကိုဘလို့နောက်ဆုံး short ချနိုင်တာကိုဒီကပြောမှာမို့ဒီအမေရိကန်မှာတွေ့ထားတာရောအော်စတြေးလျဘက်မှာတွေ့ထားတဲ့နောက်ဆက်တွဲတွေပါထည့်ပြီးစရှင်းပြပေးပါလားဆရာကြီး
ကျွန်တော်ကတော့လေသလားဒီချောင်းဆိုးတာကတော့ကျွန်တော်ထင်းလို့ရတယ်ဗျာခွာချောင်းဆိုးတာကတော့တော်တော်များများမှဖြစ်တယ်ဒီ USA လို့မဟုတ်ဘူးပေါ့နော်တော်တော်များများကြံ့နေကျွန်တော်ဟိုမေးလို့ရှိရင်ချောင်းဆိုးတာကျွန်တော်အနေနဲ့တော်တော်လေးကိုထင်းထင်းသိမ်းသိမ်းနဲ့ကျွန်တော်တို့ဒီလိုမျိုး singular တော့ပေါ့လို့ဆေးလေးနေကျွန်တော်ထင်းလိုက်လို့ရှိရင်တလားလောက်တောက်လိုက်လို့ရှိရင်ပျောက်တာများတယ်ပေါ့လေဘယ်လိုမျိုးနှစ်ရှာစီချောင်းဆိုးတယ်ဟဲ့မတွေ့ဘူးဗျာဒီ Australia မှာတွေ့ခဲ့တဲ့ symptom တွေကတော့နည်းနည်းလေးထူးခြားနေပေါ့နော်ကျွန်တော်တို့လည်းပြောရသိခဲ့တယ်ဘယ်လိုလုပ်လို့ရနိုင်လဲဆိုတော့ကျွန်တော်အများစုဒီ US မှာကျွန်တော်မြင်ဘူးတဲ့ခေါင်းကိုက်တာပေါ့နော်ဆိုခေါင်းကိုက်တဲ့ဟာကတော့တစ်ခါလေးကြလို့ရှိရင်ကျွန်တော်တို့ကတော့တောင်ယုံတန်ယုံတာလနောတို့ဟိုပါရာဆက်တမောတို့ဟိုအကိုက်ခဲပြောက်တဲ့ဆေးတို့လောက်နေတယ်ကိစ္စမပြတ်ဘူးဗျာတစ်ခါလေးကြလို့ရှိရင်ကျွန်တော်တို့ကဒီတခြားသောဆေးတွေပေါ့နော်ဟိုဆရာဝန်ကနေဒီမှာတော့ဆရာဝန်မှရေးလို့ရတဲ့ဆေးတွေနဲ့ကျွန်တော်တို့ control လုပ်တာပေါ့နော်ဆိုတော့တချို့သောလူတွေမှာလေလက္ခဏာတွေကတယောက်နဲ့တယောက်မတူတဲ့အပိုင်းလေးရှိတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီကိုဗစ်နောက်ဆက်တွဲလက္ခဏာတွေကတယောက်နဲ့တယောက်နောက်တစ်နေရာနဲ့တစ်နေရာပေါ့နော်မတူနိုင်တာရှိတာမို့ဖြစ်လာနိုင်သူတွေအတွက်ဆရာကြီးအကောင်းဆုံးဘယ်လိုအကြံပြုချင်လဲ
ကျွန်တော်ရဲ့အကောင်းဆုံးအကြံဉာဏ်ပေးတဲ့ချက်ကလေနံပါတ်1ကတော့ကိုဗစ်ကြောင့်ဖြစ်တဲ့ long term covid syndrome ဆိုတဲ့ဟာမရှိဘူးမဟုတ်ရှိတယ်ဒါပေမဲ့လည်းတော်တော်များများများမဖြစ်ပါဘူးတကယ်ကြီးကြတော့လေကိုကဒီတည်င်းနေကိုဖတ်ပြတဲ့ခါကျတော့ငါဒါမျိုးများဖြစ်နေသလားအပိုင်းကြီးရှိတတ်တယ်ပေါ့နော်ဆိုတော့တက်ကြောနဲ့နားလေတဲ့ဆရာဝန်ဒီနေ့ကိုပြကြည့်ပါမလိုအပ်တဲ့ဆေးကိုကျွန်တော်အနေနဲ့တော့မတောက်စီခြင်းဘူးဘာလို့လဲဆိုတော့ဆေးတိုင်းဆေးတိုင်းမှာသူ့ရဲ့မကောင်းတဲ့ effect ဆိုတာရှိပြီးသားလေဆိုချိုးပေါ့ဒါကိုလေးရွယ်ဆိုချိုးကိုတော့တတ်နိုင်သလားမဖြစ်စေခြင်းဘူးပေါ့နော်ဆိုကိုဗစ်ကြောင့်ဖြစ်တဲ့ symptom တွေကတခါလေကြောက်လို့ရှင်ကျွန်တော်လည်းပြောဘူးပါလေကျွန်တော်တကယ်ချင်းဆို3လလောက်အလုပ်ကိုမသွားခြင်းဗျာဆိုဘလို့မှလုပ်လို့မရ အဲ့မဲ့လေ1 point ရောက်တဲ့ခါကျတော့သူ့အတူပြန်ပြီးတော့ everything back to normal ပဲဟိုအကုန်လုံးနေကိုယ့်ကိုပြန်ပြီးတော့ကောင်းသွားပြီးတော့အလုပ်ကိုလည်းပြန်ပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ပုံမှန်လုပ်နေကြအလုပ်တိုင်းပြန်လုပ်နိုင်နေပြီ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုဒီတစ်ချိန်ချိန်မှာပြန်ကောင်းလာနိုင်ဖို့ပေါ့နော်အရေးပါနေတာဆိုရင်အဓိကဘာကိုထောက်ပြခြင်းလဲဆရာကြီ
းခွန်အားတစ်ခုတော့ရှိရမှာပေါ့နော်နောက်တစ်ခုကဒီတွန်းအားတစ်ခုတော့ရှိရမှာပေါ့လေသိမလားငါမလုံနိုင်ဘူးဆိုပြီးတော့ဟိုစိတ်ကိုဒုံဒုံချဟိုလိုမျိုးတော့ကျွန်တော်ကတော့မပြည့်စေချင်ဘူးဗျဘာဖြစ်လို့လဲဆိုတော့တစ်ခါလေကြားလို့ရှိရင်ကိုယ့်ရဲ့စိတ်ကအများစုကို control လုပ်နေတာရှိတယ်အပိုင်းလေးတွေရှိတယ်လေဆိုတော့လွယ်လွယ်ကူကူနဲ့အရှော့မပေးပါနဲ့ဘာဖြစ်လို့လဲဆိုတော့ယောဂတိုင်းယောဂတိုင်းမှာဟို natural history လို့ခေါ်တဲ့ဖြစ်လေဖြစ်တာရှိတယ်ပုံ pattern တခုကလောကထဲမှာရှိပါတယ်ဒီ covid ရဲ့ natural history ကိုကျွန်တော်တို့အခုတတိတော့မသိသေးပါဘူးသိတဲ့အပိုင်းတခုသည်ဒီ covid ဒီကိုခန္ဓာထဲမှာဝင်လာပြီးွားလို့ရှိရင် influencer လို့ပါပဲတုတ်ခွေးလိုပဲပေါ့နော်ကို protection နဲ့မပေးနိုင်ဘူးတစ်ခါဖြစ်ပြီးလို့ရှိရင်နောက်တစ်ခါပြန်မဖြစ်ဘူးဆိုတော့ protection ပေါ့နော်ကာကွယ်မှုကိုလည်းမပေးနိုင်ပါဘူးတစ်ခါဖြစ်ရင်လည်းနောက်တစ်ခါလည်းဖြစ်နိုင်တယ်နောက်တစ်မျိုးလည်းဝင်လာနိုင်ပါတယ်နောက်တစ်ခုကသူဒီဟိုအစပိုင်းတုန်းကတော့ဘာကြောင့်မှမသိဘဲနဲ့ကျွန်တော်တို့လူတွေကိုတော်တော်များများကိုစိုးစိုးဝါးဝါးကြီးကိုဒုက္ခရောက်စေခဲ့ပါတယ်။ဒါပေမဲ့လည်းအခုလက်ရှိဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့မှာရခဲ့တဲ့ vaccine တွေကကျွန်တော်တို့အများကြီးကာကွယ်ပေးပါတယ်။ဒီလိုမျိုး2000နဲ့ကျွန်တော်တို့စပြီး covid ဝင်တဲ့အချိန်ပေါ့နော်။ကျွန်တော်ကြုံတွေ့ခဲ့ရတဲ့အချိန်မှာ April 2020ကနေဒီ August လအတွင်းမှာရှိတဲ့လူပေါင်းများစွာဆုံးရှုံးခဲ့တဲ့အချိန်တွေတခုခုပြန်ပြီးတော့အခုအချိန်မှာ2020မှာနှစ်နှစ်အတွင်းမှာပြန်ပြီးစဉ်းစားကြည့်တယ်ဆိုရင်ဒါအိမ်မက်လို့လုံးထင်နေရဘာလို့ဆိုအခုလည်းမတ်စမတ်တပ်ပဲနဲ့သွားနေကြတာပဲဒါစကားတွေမှာလည်းမတပ်ပဲနဲ့သွားနေကြတာပဲဒါပေမဲ့ဒါတွေက2020တုန်းကဆိုရင်ကိုယ်တော်ကတကယ်အိမ်မက်လို့ပဲဒါလည်းဟိုရှိကိုမရှိခဲ့ဘူးအပိုင်းလေးပေါ့နော်ဆိုတော့ဘာကြောင့်ဒီလိုမျိုးနှစ်နှစ်အတွင်းမှာပြောင်းလဲသွားကလေးဆိုကျွန်တော်ထင်တာကတော့အရေးကြီးဆုံးချက်ကကျွန်တော်တို့လူသားတွေရဲ့ဒီ vaccine ကိုတည်တည်နိုင်မှုဒီ vaccine ကကျွန်တော်တို့အများကြီးကို protection လုပ်ပေးပါတယ် protection ဆိုတာယောဂမရအောင်ကာကွယ်တော့မဟုတ်ပါဘူးယောဂဖြစ်တဲ့လူတွေမှာတော့စိုးစိုးဝါးဝါးကြီးမဖြစ်အောင်ကာကွယ်ပေးနိုင်တဲ့အနေအထားတစ်ခုကတော့သေချာပေါက်ရှိပါတယ်ကွယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီနောက်ဆုံးတွေ့ထားတဲ့ကိုဗစ်နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့ကြောက်ဖို့ရှိအောင်ဆရာကြီ
းကျွန်တော်ပြောချင်တဲ့တစ်ချက်ကတော့လေဒီလိုအပ်တဲ့လူတွေမှာစိတ်တောက်ဆရာရှင်တော့တောက်ပါဆိုတော့ဥမာ Paxlovid ဆိုပုံမှန်နိုင်ငံမှာရှိတယ်ပေါ့နော်အခုဆိုရင်ကျွန်တော်နားလေတော့ပေါ့လေဟိုအဲ့တဲ့နားစေချော်တာတို့နော်တော့ကစေလုံးဝမထိုးခဲ့ဘူးလေလူတွေပေါ့လေအကန်ကြောင်းကြောင်းမလားလို့ပဲကိုကာဝယ်စေကိုမထိုးခဲ့ရတဲ့လူတွေဆိုလို့ရှိရင်တော့ဒီစေကိုတောက်တင်ပါတယ်ဘာလို့လဲဆိုတော့အသာသေးချာပေါ့ကာဝယ်ဘာကြောင့်လဲဆိုတော့တစုံတစ်ခုဖြစ်ခဲ့လို့ရှိလို့စေုံရောက်ခဲ့လို့ရှိရင်အဲနည်းနည်းလေးဟိုစိုးစိုးဝါဖြစ်နေတဲ့အပိုင်းကတော့ဒီနေ့ဒီချိန်ထိရှိပါတယ်ဘာလို့အထူးတင်ကာဝယ်စေမထိုးရလူတွေအတွက်ပေါ့နော်နောက်တစ်ခုကတော့ကာကွယ်ဆေးမထိုးထားတဲ့လူတွေကိုဖြစ်နိုင်လို့ရှင်ကာကွယ်ဆေးရတဲ့ဆေးကိုထိုးပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီရတဲ့ကာကွယ်ဆေးထိုးတာမှာရောဘယ်လိုအကောင်းဆုံးဆက်ပြီးတော့အကျံပြုချင်လဲဆရာကြီ
းအာတစ်မျိုးပြီးတစ်မျိုးပြောင်းပြီးတော့ကာကွယ်ဆေးကိုတော့ကျွန်တော်အနေနဲ့တော့အားမပေးပါဘူးတစ်ခုကတော့တစ်မျိုးတည်းကိုပဲဖြစ်နိုင်လို့ရှင်သူတို့ recommendation ပေါ့ recommendation ဆိုသူတို့ WHO ကနေပြောထားတဲ့အတိုင်းဒါမှမဟုတ်ဘဲနဲ့ဒီ local company ကနေဒီလိုဆေးကုမ္ပဏီကနေပြောထားတဲ့နီလန်အတိုင်းပေါ့နော်ပထမတစ်လုံးနဲ့ဒုတိယတစ်လုံးထိုးလို့ရမယ်ဆိုဒီတိုင်းထိုးပါတတိယတစ်လုံးကိုဆိုလို့ရှိရင်တော့ဒီကျွန်တော်ခေါ်တာတော့ booster ပေါ့လေဆို booster ကိုတော့ရနိုင်တဲ့အခြေအနေပေါ်မူတည်ပြီးတော့အခုပြမနိုင်ငံမှာ Moderna တို့ပါတို့ရတယ်လို့တော့ကြားပါတယ်ရခဲ့လို့ရှိရင်လည်းအဲ့ဒါဟာ booster ပါပဲဆို booster ထိုးပြီးလို့ရှိရင်တော့ကျွန်တော်အနေနဲ့ထပ်ပြီးတော့တခြားဟာကိုတော့အခုချိန်ထိက recommendation မရှိသေးပါဘူး BA4 BA5 ဆိုရယ် bivalent တော့ပြမနိုင်ငံမှာမရသေးပါဘူးပြမနိုင်ငံမှာပြောပါနဲ့နိုင်ငံအတော်တော်များများမှာ bivalent ကမရပါဘူးဒီ US မှာပဲအခုချိန်မှာပဲပေါ်ပေါ်သေးသေးရနေတဲ့အပိုင်းတစ်ခုရှိတာပေါ့လေဒါဆိုအဲ့ဒါတွေကိုဟိုမရတဲ့အကြောင်းကတခြားတခုထပ်ထိုးရမလားစီရောကျွန်တော်အနေနဲ့တော့အာမပေးချင်ပါဘူးဘာလို့လဲဆိုတော့နိုင်ငံကမှဒါမျိုးလုပ်ဖို့လေအကြံဉာဏ်ပေးကြတာမရှိတဲ့အတွက်ကြောင့်ပါဟု
တ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမြတ်ဖတ်စင်စီစဉ်တင်ဆက်နေတဲ့ကျမ်းမာရေးဖတ်စင်ခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့နေဆက်ဒေတာသတင်းထောက်တွေစီစဉ်တင်ပြနေတဲ့သတင်းဖတ်စင်ခဏတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြပါရှင
်ဖတ်စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေတာတိုင်းသားသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့တောင်ကုန်းတန်တွဲကားလမ်းမအနီးမှာစစ်ကောင်စီစစ်ကြောင်းကိုအေးအေးကမိုင်းဆွဲတိုက်ခိုက်ခဲ့ရာ10ယောက်ကျော်ကြာဆုံးခဲ့ပါတယ်။တစောင်းတိုင်းပွဲတော်ကျင်းပမယ်လို့ကြေညာပြီးတဲ့နောက်လာရှိုးမှာတရက်အတွင်းပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တာကြောင့်ဒေသခံပြည်သူ300ကျော်ဟာကြိုတင်ပြီးတော့စစ်ဘေးရှောင်နေကြတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမန်းရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်တောင်ကုန်းတန်တွဲကားလမ်းမှာအနီးမှာတန်တွဲကထွက်လာတဲ့အင်အား30ခန့်ပါစစ်ကောင်စီစစ်ကြောင်းကိုရခိုင်တပ်တော်ကမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်သား10ယောက်ကျော်ကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုနိုဝင်ဘာလ9ရက်နေ့မနက်ပိုင်းကတောင်ကုန်းတန်တွဲကားလမ်းအနီးကတက်ကယ်ပြင်ကျေးရွာနဲ့ရွာပကာကျေးရွာအကြားမှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးမိနစ်ပိုင်းအကြာမှာတောင်ကုန်းအခြေဆိုင်စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့စစ်ကောင်စီတပ်ကရွာတွေကိုဝင်ပြီးစစ်ဆေးမှုတွေလုပ်နေတဲ့အတွက်အနီးအနားကရွာသားတချို့မှလည်းထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတဆောင်ရိုင်ပွဲတော်ကျင်းပမယ်လို့ကြေညာမှုတွေထွက်ပေါ်လာပြီးနောက်မြူလေကောင်မှာတရက်အတွင်းပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပါတယ်။နဝမ်ဘာလ2ရက်နေ့လယ်ပိုင်းကလာရှူးမြို့တော်ခမ်းမအနီးနန်းဟီဝင်ပန်းချမှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုကြောင့်လမ်းသွားနေသူတယောက်ကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်။ပောက်ကွဲမှုကြောင့်စစ်ကောင်စီတပ်တွေကမြို့တွင်းလမ်းမကြီးတွေမှာလမ်းတွေပိတ်ထားပြီးသွာလာမှုတွေကိုစစ်ဆေးနေချိန်ညနေပိုင်းမှာအဲ့ဒီပန်းချံထဲမှာဘုံးနှလုံးထပ်မံပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုတွေကိုမြောက်ပိုင်းမဟာမိတ်တရင် NSSAA ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဒီနိုဝင်ဘာလ4ရက်နေ့မှာစစ်ကောင်စီကဦးစီးကျင်းပပြုလုပ်မဲ့တဆောင်ရိုင်ပွဲကြီးကိုပြည်သူလူထုအနေနဲ့တွားရောက်ပျော်ပါမှုမပြုလုပ်ကြဘူးလေ NSSAA ကမြစ်တာရက်ခံထားပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကြိုက်တုံမြို့မှာစစ်ကောင်စီကလေကြောင်းနဲ့လာရောက်ပစ်ခတ်မှာကိုစိုးရိမ်လာကြောင်းမြို့ခံထဝက်ခန့်ဟာဘေးလွတ်ရာကိုကြိုတင်ထွက်ပြေးတိမ်းရှောင်ထားတယ်လို့ပြောပါရတယ်။အော်တိုဘားလကုံပိုင်းကကြိုက်တုံမြို့မှာရှိတဲ့ရဲစခန်းတစ်ခုကိုနယ်မြေခံကရင်မြို့သားလူမျိုးရေးတပ်မတော် KNL တပ်ရင်း78ဘူးပေါင်းတပ်ဖွဲ့ကတိုက်ခိုက်ခဲ့တာကြောင့်စစ်တပ်ဖက်ကလေရင်နဲ့ပြန်လာပစ်ခတ်မှာကိုဒေသခံတွေကစိုးရိမ်ပြီးကြိုတင်ရှောင်ရှားထားကြတာလို့ဒေသခံတယောက်ကပြောပါရတယ်။ကြိုက်တုံမြို့အပြင်မိတန်မင်းနန်းအပ်နဲ့အစင်းရွာကတိရက်ခန်တွေဟာမော်လမြိုင်မြို့မုဒုံနဲ့ဗအံမြို့တွေကိုသွားပြီးတိမ့်ဆောင်ကြသလိုအများစုကတော့ထိုင်းမြန်မာနယ်စပ်ပန်ခလန်ရွာအနီးမှာသွားပြီးတိမ့်ဆောင်နေကြတယ်လို့တိရက်ခန်တွေကဆိုပါတယ်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာစစ်ကောင်စီလက်ချက်နဲ့လူပေါင်းအယောက်160တပ်ဖြတ်ခံခဲ့ရပြီး950ထိခိုက်ဒဏ်ရာရရှိကာလူပေါင်း3000နီးပါးဟာလေမတရားဖမ်းဆီးချုပ်နှောင်ထိန်းသိမ်းခံခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့အစီရင်ခံစာကဖော်ပြပါတယ်အော်တိုဘလကုံပိုင်းမှာထုတ်ပြန်တဲ့အလုံးစုံပြတ်သုံးချင်းဆိုတဲ့အဲ့ဒီအစီအခံစာမှာဥပဒေမဲ့တပ်ဖြတ်မှုမတရားဖမ်းဆီးထိန်းသိမ်းမှုညှဉ်းပန်းနှိပ်စက်မှုပိုင်ဆိုင်မှုနေအိမ်နဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဖျက်ဆီးမှုလိန်အကြမ်းဖက်မှုတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားတွေကိုဖိနှိပ်နေတာတက်ကြွလှုပ်ရှားသူနဲ့ဆန္ဒပြသူ153ဦးကိုလည်းထောင်ချခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေ30နီးပါးတိမ်းရှောင်နေကြရတယ်လို့ဆိုပါတယ်တည်င်းအမောင်ချဖို့ကြိုးပမ်းခဲ့ပြီးထိုင်းနိုင်ငံထုတ်စလောင်းတွေကိုတရားမဝင်ကြောင်းကြီးညာခဲ့တဲ့အပြင်ဒီမိုကရေစီလှုပ်ရှားသူတွေကိုနှိပ်ကွပ်ဖို့မတရားတဲ့နှီးလမ်းတွေကိုအသုံးပြုနေပြီးဖမ်းဆီးငွေကြီးတောင်းခံနေတယ်လို့လည်းအဲ့ဒီအစီရင်ခံစာကဆိုပါတယ်
မြန်မာစစ်ဘေးရှောင်အရေးနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်အတွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေထဲအကြီးဆုံးနဲ့ဩဇာအရှိဆုံးဖြစ်တဲ့မီဆိုလူငယ်အသင်း Central Young Mizo Association ရဲ့တတိယအကြိမ်မြောက်ထွေထွေညီလာခံမှာထည့်သွင်းဆွေးနွေးခဲ့ကြပါတယ်။အော်တိုဘာလ29ရက်နေ့ကကျင်းပတဲ့မီဆိုလူငယ်များအသင်းရဲ့ထွေထွေညီလာခံကြီးကိုထီရှူတလျရွာမှာကျင်းပခဲ့ကြပြီးညီလာခံမှာဆွေးနွေးကြတဲ့အချက်10ခုကျော်ထဲမီဆိုရမ်ပြည်ကိုရောက်ရှိ နေကြတဲ့မြန်မာစစ်ရှောင်တွေအတွက်ကားမွန်နဲ့စစ်ရှောင်စခန်းတွေစနစ်တကျလုပ်ပြီးထားဖို့မီဇိုရမ်အစိုးရကိုတိုက်တွန်းသွားဖို့ဆွေးနွေးခဲ့ကြတာလို့မီဇိုရမ်နစ်စင်ထုတ်ဝင်းလိုင်းနီသတင်းစာမှာဖော်ပြထားပါတယ်မီဇိုရမ်မှာလက်ရှိမြန်မာစစ်ရှောင်4000ကျော်ရောက်ရှိနေပြီးစစ်ရှောင်စခန်းအပြင်စခန်းပြင်ပတွေမှာအင်ငါနေကြတယ်လို့ဆိုပါတယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်း73စီပြက်လက်မှုနဲ့ဝေယူရခက်ခဲနေမှုတွေကြောင့်ဒေသအတွင်းရှိလူမှုကွန်ရက်အသင်းတွေ73စီလိုအပ်ချက်ရှိနေတယ်လို့အသင်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဖားကတ်မြို့နယ်အဝင်နတ်ရကြီးရွာမှာ73စီတည်ဆောင်ထားတဲ့ကားတွေကိုစစ်ကောင်စီတပ်ကဒီနေ့အချိန်ထိဝင်ခွင့်ပိတ်ပင်ထားတာကြောင့်မြို့ပေါ်ကစီဆိုင်တွေပိတ်ထားပြီးစီတကာလန်ကိုကျက်2000ကျော်သွားပြီလို့ဒေသခံတွေကပြောပါတယ်ဖားကတ်မြို့အဝင်နတ်ရစစ်တပ်ဂိတ်မှာစီကားတွေအောက်တိုဘာလ15ရက်နေ့ကနေဒီနေ့အချိန်ထိပိတ်ထားတာဖြစ်ပြီးစံနဲ့စားတောက်ကုန်တချို့အပြင်ဈေးဝါတွေကိုဝင်ခွင့်မပေးဘူးလို့ဆိုပါတယ်အနံပါဒီတာကိုလီရင်နဲ့ဘုံကျဲတိုက်ခိုက်ပြီးနောက်နန်ရာဂိတ်လေပြင်ဂိတ်နဲ့မရန်ကထောင်ဂိတ်တွေမှာအစစ်အစီတင်းကျပ်ထားတာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝါမြို့နယ်မှာရခိုင်တပ်တော်နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားတိုက်ပွဲတွေအခြေမရွေးဖြစ်လာနိုင်တာကြောင့်ရွာ၃ရွာကဒေသခံပြည်သူ300ကျော်ဟာဘေးလွတ်နိုင်မဲ့တခြားရွာတွေကိုကြိုတင်ပြီးတော့စစ်ဘေးရှောင်နေကြရတယ်လို့ပြောပါတယ်ကိုရောဘတ်ကတင်ဆက်ပေးပါမယ်ရှင်
ပလဝမြို့နယ်မှာရခိုင်တပ်တော်အင်အင်းနဲ့စစ်ကောင်စီတပ်တို့ကြားစစ်ရေးတင်းမာနေမှုကြောင့်တာယာကုန်းကြီးရွာပါဝင်ရွာ၃ရွာကပြည်သူတွေဒီရက်ပိုင်းအတွင်းမှာမိစာကြီးရွာကိုကျူတင်ပြီးစစ်ဘေးတန်းရှောင်နေကြတယ်လို့စစ်ဘေးရှောင်ကူငယ်ပေးနေသူပလဝမြို့ကခရိယန်ဓမ္မအမှုတော်ဆောင်ဆရာတပားကပြောပါတယ
်ဆက်စားကစားဒီကျွန်တော်တိုက်ပွဲဖြစ်လာပြီးကျွန်တော်တနက်တွေကပြောလို့မရဘူးရွာဖက်မှာရောက်ကောင်းရောက်နေတယ်အဲ့ဒါဒါကြောင့်လုံခြုံတဲ့နေရာကိုပြောင်းရည်တော့ပူကောင်းတယ်ဆိုမှသူကြောက်လာလို့ကြောက်လို့ပြောင်းလာတာပေါ့တိုက်ပွဲတော့မဖြစ်ရသေးဘူးရွာရဲ့တစ်ဖက်ကမှလေရှိတယ်တစ်ဖက်ကလည်းစကားစားရှိတယ်ကြားမှာရွာပေါ့ကြားမှာရွာဖြစ်နေတော့သူတို့ခုဖြစ်ဆိုမှသူကကြောက်လာတော့ထွက်လာတယ်တိုက်ပွဲတော့မဖြစ်ရသေးဘူးနောက်ပြီးတော့အသွားလာကလည်းပိတ်မှဆိုးလို့သူတို့ကကြောက်တာလည်းပါတယ်ပေါ့
ရွာကြီးတရွာဖြစ်တဲ့မိစာရွာကိုကျူတင်စစ်ဘေးရှောင်လာသူတွေကတော့တာယာကုန်းကျောက်ပလင်နဲ့ဆက်တာလဝရွာတို့ကဖြစ်ကြပြီးအိမ်ထောင်စုပေါင်း100ဝန်းကျင်နဲ့လူဦးရေ300ကျော်လောက်ရှိတယ်လို့ပြောပါတယ်မိစာရွာကိုရောက်လာတဲ့စစ်ဘေးရှောင်တွေအတွက်အရေးပေါ်တဲတွေစောက်ပေးဖို့အကူအညီတွေလိုအပ်နေတယ်လို့အဲ့ဒီဓမ္မအမှုတော်ဆောင်ဆရာကဆက်ပြောပါတယ်
တို့လောလောဆယ်နေဖို့အိမ်မရမရှိဘူးအဲဆပ်ပေါ်တဲ့ဝါက300လို့ရကုန်ဝါ300လို့မှာအမောကန်ဆန်တဲ့300ကုန်မယ်ကျွန်တော်တို့တင်းတော်ကနေပို့လာတာကတော့ဟိုမျိုးရှိနေစစ်တင်းတော်ရှိတယ်။အင်းရှင်ကမရတော့မလုံလောက်ဘူးလေ။ဒီရွာလုံးလိုအပ်နေတာကိုအနည်းဆုံးခဏလောက်လို့မယ်။တင်းတရားတို့မှာ
လက်တလုံးမှာတော့စစ်ပီးရှောင်ပီသူတွေနေဆက်ရဆွေမျိုးဖျားချောင်းဘောရာဆောင်တို့မှာနေထိုင်နေကြရပြီးစားနပ်ရက်ခပိုင်းမှာလည်းအကူအညီလိုအပ်နေတယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကလည်းပလဝမြို့နယ်အပေါင်သားကြီးရွာအနီးမှာအင်းအင်းနဲ့စကစတို့တိုက်ပွဲဖြစ်ပွားတာကြောင့်အပေါင်သားကြီးရွာအပါအဝင်ရွာ၃ရွာကပီသူတွေပလဝမြို့ပေါ်ကိုရွာလုံးကျွတ်စစ်ပီးရှောင်ခဲ့ကြရပြီးဖြစ်ပါတယ်။အင်းအင်းနဲ့စစ်တပ်ကြားကတကြော့ပြန်တိုက်ပွဲကြောင်ဒေသခံပြည်သူတွေပလဲဝမြို့နဲ့စမီးမြို့ပေါ်တွေမှာထွက်ပြေးတိမ်းရှောင်နေခဲ့ကြရပြီးအခုလက်ရှိမြို့ပေါ်မှာစစ်ဘေးရှောင်ပြည်သူ1000ဝန်းကျင်လောက်ရှိနေတယ်လို့သိရပါတယ်ခင်ဗျာ
ကချင်ပြည်နယ်ပမော်ခရိုင်မိုးမောက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်တပ်တို့အကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြို့ပေါ်ရက်ွက်တွေတဲ့အထိလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲကရက်သားပြည်သူတွေထိခိုက်မှုရှိခဲ့တာကြောင့်ဒေသခံတွေနဲ့စစ်ဘေးရှောင်တွေကစိုးရိမ်နေကြပါတယ်။အသေးစိတ်ကိုကျွန်မအမြင်နဲ့စူးစီးတင်ဆက်ထားပါတယ်။မိုးမောက်မြို့မှာစစ်ကောင်စီတပ်ကလက်နက်ကြီးကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်အမျိုးသမီး2ယောက်အပါအဝင်ဒေသခံ5ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့ကလူမှုကူညီရေးအသင်းတင်းကတာဝန်ရှိသူတယောက်ကပြောပါတယ
်ဒီနေ့ဗာဒီနာမျိုးဟိုလက်လက်ချင်ယူချူတာတယောက်ပုံချံနှစ်ဖက်ကလုံးမရှိကြတာတယောက်ပေါ့နော်အဲ့ဒီတော့ဆိုင်ရမှာမဟုတ်ဘူးပေါ့ကျွန်တော်လက်မောမှာလက်ချံမဆိုင်ခါရရှိရရှိတယ်ပေါ့အဲ့ဒီတော့ငါတို့ကတော့မနေရပါဘူ
းအော်တိုဘာလ29ရက်နေ့နေ့လယ်2နာရီလောက်မှာမိုးမောင်းမြို့ခန္ဓာရက်ကွက်မှာလက်နက်ကြီးကြီးကြခဲ့ပြီးအဲ့ဒီည8နာရီကျော်အချိန်မှာတော့မန်ပုံအောက်ကျရွာမှာလက်နက်ကြီးကြီးထပ်မံကြရောက်ခဲ့တဲ့အတွက်ဒေသခံတွေထိမှန်တန်ရာရရှိခဲ့တာပါမြို့တွင်းကအမြောက်တက်ကနေလည်းလက်နက်ကြီးတွေနဲ့စစ်ဘေးရှောင်တွေနေတဲ့ဘက်ကိုနေစဉ်ပြစ်ခတ်နေတာကြောင့်စစ်ဘေးရှောင်တွေလည်းထိတ်လန့်နေကြတယ်လို့စစ်ဘေးရှောင်စခန်းတာဝန်ခံတစ်ယောက်ကပြောပါတယ်
လုံးလုံးချုံချုံပဲလို့တော့တအားကြီးတော့ပြောလို့မရဘော့ ခုနရေးတင်ကတော့မှကျွန်တော်တို့နေတဲ့ဒီကက်နာတောက်ဝင်းချင်းတဝိုက်တော့မှလက်နေချီးတွေပြစ်တာကျော်တော့ကျော်သွားတာပေါ့နော်အဲ့ဒီမှာခုနလေးတင်မှဖြစ်သွားတာဗျာစစ်ဆောင်တဲ့နေရာဆိုပေမဲ့လည်းစိတ်ထဲမှာတော့လုံခြုံမှုမရှိဘူးဗျာပြီးရင်ကျွန်တော်တို့နေရတဲ့အဲ့ဒီအဆောက်အဦတွေကလည်းနော်လုံခြုံခြုံဘလိုမျိုးအဆောက်အဦလည်းမဟုတ်ဘူးဆိုတော့နောက်ပြီးရင်ဟင်းလင်းတင်မှဆောက်ထားတဲ့နေရာဆိုတော့လည်းအားလုံးတော့ဘယ်လိုမျိုးထိတ်လန့်ကြတာပေါ့
မုံမောင်မျိုးနဲ့၃မိုင်လောက်အကွာကလုံကြတောင်ဆိုတဲ့နေရာမှာလဲ KIA နဲ့စစ်ကောင်စီတပ်တို့အကြားနေတိုင်းနေပါတိုက်ပွဲတွေဖြစ်ပွားနေတယ်လို့မျိုးကလူမှုကူညီရဲ့အသင်းတာဝန်ရှိသူကဆက်ပြောပါတယ်
ကျွန်တော်မျိုးနဲ့၃မိုင်ပေါ်မှာတော့အကြီးကျယ်ဖြစ်နေတယ်လေလုံကြတောင်မှာတော့အကြီးကျယ်ပါလေမျိုးနဲ့ချနေပါ၃မိုင်လဲကွာအဲကျွန်တော်မုံမောင်နဲ့၃မိုင်ပဲကွာ
မုံမောင်မျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေတိုက်ပွဲတွေနဲ့အကြောင်းမဲ့အမြောက်တပ်ကနေပြစ်ခတ်နေမှုတွေကြောင့်မျိုးကံပြည်သူတွေဟာမုံမောင်မျိုးပေါ်ကဘုန်းတော်ကြီးကျောင်းတွေမှာစစ်ဘေးရှောင်နေကြရတာလဲနှစ်ပတ်နီးပါးရှိလာပြီလို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ရှင်အခုဆက်ပြီးတဲ့အချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်တောင်ကုန်းတန်တွဲကာလာမအနီးမှာတန်တွဲကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုအေအေကမိုင်းဆွဲတက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်သားဆယ်ယောက်ကျော်ကြဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာတစောင်းနိုင်ပွဲတော်ကျင်းပမယ်လို့ကြေညာမှုတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းမြို့လယ်ကောင်မှာတရက်အတွင်းပောက်ကွဲမှု၃ကြိမ်ဖြစ်ပွားခဲ့ပါရယ်။
သောရရှင်တွေအခုနားဆင်ကြကြရတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။သတင်းပတ်ချင်းခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ခဏတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ဒါ့အပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းနိုင်ငံတောင်ပိုင်းမှာညာလုံးပေါ်ပစ်ခတ်မှုတွေနောက်ပိုင်းဇပိုရီရှားနျူကလ িয়ার ဓာတ်ပေးဆက်ရုံမှာအသုံးပြုနေတဲ့လျှက်စစ်မီးတွေပြတ်တောက်သွားခဲ့ပြီးတော့လုံလုံးဆင်မှာတော့အရေးပေါ်ဒီဇယ်စီသုံးဓာတ်ပေးဆက်တွေနဲ့လဲပတ်နေရတယ်လို့ IAEA နိုင်ငံတကာအနုမြေဆိုင်အေဂျင်စီကအကြေပြင်းနေမှာပြောပါတယ်။ယူကရိန်းအစိုးရရဲ့အနဂတ်တမ်းနျူကလ িয়ার ဓာတ်ပေးဌာနကတော့အခုလိုလျှက်စစ်လိုင်းတွေနဲ့ဓာတ်ပေးဆက်ရုံတွေပြတ်စီရတာဟာရုရှားရဲ့ပစ်ခတ်မှုတွေကြောင့်အဖြစ်တင်တယ်လို့ရုရှားကလည်းယူကရိန်းကိုအဖြစ်တင်ပါတယ်။နျူကလ িয়ার အစီအစဉ်တွေမလုပ်နိုင်အောင်အရေးယူဒဏ်ခတ်တာကိုခံနေရတဲ့မြောက်ကိုရီးယားကိုဒီအစီအစဉ်တွေလုပ်နိုင်အောင်လို့ဝန်ဆောင်မှုပေးခဲ့တဲ့စင်ကာပူနိုင်ငံသားကွက်ကီဆန်နဲ့ပတ်သက်တဲ့အချက်လက်တွေကိုသတင်းပေးနိုင်ရင်စွန့်ငွေဖြစ်တဲ့ American Dollar 5သန်းချိမြင်မယ်လို့ American အစိုးရကကြေပြင်းနေမှာကြေညာလိုက်ပါတယ်။သူဟာစင်ကာပူအခြေစိုက် Swansea Port Service PTE Limited ကနေတဆင့်မြောက်ကိုရီးယားကိုလမ်းကြောင်းစီတွေကိုလှည့်ဝတ်တင်ပို့ပြီး American နဲ့ကုလသမဂ္ဂမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့အရေးယူမှုတွေရှောင်နိုင်မှုခြေခြေပြတ်ပြတ်လှုပ်ဆောင်သူလို့ဆွတ်ဆွဲထားပါတယ်။ပါကစ္စတန်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဥဆောင်ချီတက်နေတဲ့အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအမရမ်ခမ်ကိုကျေဇပရင်းတွေကတနတ်သမားတူရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသွားတယ်လို့သူ့ရဲ့ PTI ပါတီကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်အနည်းဆုံး2ဦးသေဆုံးပြီး14ဦးဒဏ်ရာရပါတယ်ဝန်ကြီးချုပ်ဟောင်းခမ်ကတော့ပန်ချက်ပြည်နယ်မြို့တော်လာဟိုကဆေးရုံကိုပို့ဆောင်ထားတာပါမြန်မာနိုင်ငံပါဝင်အန်ဂျီများတဲ့ငါးဖန်လုပ်ငန်းတွေကြောင့်နှစ်စဉ်ရေလုံသားတသိန်းကျော်သေဆုံးရတယ်လို့နယူးဇီလန်အခြေစိုက်Fish Safety Foundation နဲ့ American ခြေဆက် Pew Charitable Trust တို့ကလေ့လာတင်ပြထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။ Engineer တွေကတော့ Jimmy Good နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925/32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျမတို့1.2.1.3အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်ခီထိုက်ပါ။
This program has come to you from the Voice of America, Washington.